ဘက်ကလမရှိခင်တည်းကအနမပါတဲ့ကလလည်းမရှိပါဘူး။ဒါကြောင့်ဒီယုတ်ကလမရှိနေတဲ့ဓလိဘတို့ဒီသုခန္ဓာကောင်းတဲ့အနတ်ရှိတယ်၊ဒုက္ခန္ဓာမကောင်းတဲ့အနတ်ရှိတယ်၊နိလ၊ညိုတယ်၊ပိဒ၊ဝါရယ်စသည်ဖြင့်ဘူဒယုတ်ကလေးတွေရဲ့ဘူဒယုတ်ခေါ်တဲ့ဓာကြီးလေးပါတို့ရဲ့အထင်ရှားမှုကိုဥပါဒယုတ်ခေါ်တဲ့ဝါဏခန္ဓာရတ္တစတဲ့ယုတ်တရားလေးတွေကပိုင်းခြားပြီးပေါ်လွင်အောင်ထင်ရှားပြပေးကြည့်တယ်။ဒါတော့ဘူဒယုတ်ဆိုတာကအခြေခံကလတ်တခုအတွင်းမှာရှိတဲ့ဓာကြီးလေးပါကိုခေါ်တဲ့ဥပါဒယုတ်ဆိုတာကဒီဓာကြီးလေးပါကိုမှီတွဲပြီးဖြစ်ပေါ်နေတဲ့ယုတ်တရားတွေကိုခေါ်တဲ့မျိုးတူပေါင်းလိုက်ရင်တော့24မျိုးရှိတယ်ပေါ့နော်။တော်တော့ဘူဒယုတ်ကလတ်တူဘူဒယုတ်ကိုသာကလတ်တူဥပါဒယုတ်ကပြီးပါတယ်နော်ကလတ်တစ်ခုမှရှိတဲ့ဥပါဒယုတ်တွေကဟိုအခြားကလတ်ကလတ်ကွဲနေတဲ့ကလတ်ပြဖြစ်နေတဲ့ကလတ်တစ်ခုအတွင်းရှိတဲ့ဓာလိဘကိုသူကပြီးတာတော့မဟုတ်ဘူးနော်အုပ်စုအလိုက်ဖြစ်ကြတယ်ဖြစ်လိုက်တဲ့အပိုင်းမှာဥမာစိတ္တအထက်ကလတ်ဆိုကြပါစို့စိတ်ကြောင့်ဖြစ်တဲ့ကလတ်ကလေးတက်ခွဲကြည့်ရင်သဘောတရားပထမယာဘောတိသောဝါယဝနာကနာရတာဩဇာဆိုပြီးရှိခုရှိတော့အဲ့ဒီလိုစိတ္တကလတ်ပေါင်းကများစွာရှိတော့ကလတ်တစ်ခုမှရှိတဲ့ဘူဒယုတ်ခေါ်တဲ့ဓာလိဘကိုအခြားကလတ်တစ်ခုမှရှိနေတဲ့စိတ္တကလတ်တစ်ခုမှရှိတဲ့ဥပါဒယုတ်တွေကလမ်းမီတာတော့မဟုတ်ဘူးနော်စိတ္တကလတ်အချင်းချင်းတောင်းမှကလတ်တူဓာလိဘကိုသာကလတ်တူဥပါဒယုတ်တွေကမီတဲ့သဘောရှိပါတယ်နော်တစ်ခုနဲ့တစ်ခုခွဲလို့မရနိုင်ဘူးသူတို့ကယုတ်ကလတ်တစ်ခုအတွင်းမှာအ ਨੇ စုံပမာဏအဖြစ်ယုတ်10မျိုးရှိတယ်အဲ့ဒီယုတ်တွေကိုအဝိနေဘောကခွဲကြလို့မရစကောင်းဘူးဒီလိုခေါ်တယ်တို့တော့ညာမျက်စီထဲမှာတော့ကွဲနေတယ်နော်ခွဲမရဘူးဆိုတာကတို့ကိုခွဲချင်စိတ်ချပြီးရှုမရဘူးပြောလို့ရင်ပေါ့ဘူးနော်တခုစီတခုစီခွဲထုတ်မယ်ဆိုရင်ခွဲထုတ်လို့မရနိုင်ဘူးဒီလိုပြောတာညာမျက်စီထဲမှာတော့သဘောတရားရှိခုကညာထဲမှာတော့ကွဲနေပါတယ်နော်ပြီးတော့ဒီဘူဒယုတ်ထင်ရှားလောင်ဥပါဒယုတ်ကပိုင်းခြားပြီးတယ်ဥပါဒယုတ်ထင်ရှားအောင်လည်းဘူဒယုတ်ကပိုင်းခြားပြီးတယ်ဒီပိုင်းနဲ့ပတ်သက်ပြီးနည်းနည်းလေးသဘောပေါ်ပေါက်အောင်ခုကလာဥစဉ်တို့ black white ခေါ်ရဲပါလေဓာတ်ပုံတစ်ခုဆိုကြပါစို့နော်အဖြူနဲ့အမဲနှစ်ခုပါနေတယ်အဖြူကြီးတက်တဲ့ဆိုလဲရုပ်ပုံထင်ရှားပါမလားမထင်ရှားအမဲကြီးတက်တဲ့ဆိုလဲရုပ်ပုံထင်ရှားမလားမထင်ရှားအဖြူနဲ့အမဲနှစ်ခုပေါင်းလိုက်တော့ရုပ်ပုံလေးထင်ရှားတယ်ဒီပုံစံမျိုးပဲနော်ဘူဒီယုတ်နဲ့ဥပါဒယုတ်နှစ်ခုပေါင်းလိုက်မှရုပ်တည်ဟာယောဂီဝတ္တရာပုဂ္ဂိုလ်ရဲ့အသိဉာဏ်နဲ့မှပေါ်ပေါ်လွင်လွင်ထင်ရှားချပို့ပြီးဖြစ်လာတခုတည်းနဲ့လည်းဖြစ်နိုင်တယ်ဆိုတာမရှိကြဘူးဥပါဒယုတ်မပါဘဲလဲဘူဒယုတ်ကြီးတက်တဲ့မဖြစ်နိုင်ဘူးဘူဒယုတ်မပါဘဲလဲဥပါဒယုတ်ကြီးတက်တဲ့ဖြစ်နိုင်တယ်ဆိုတာမရှိကြဘူးဒါကြောင့်ယထာအာတဘောနမံဆာယယပရိသိန်တော်ဆာယအာတပိနာအာတဘောနမနေယောင်ချင်းမိဒီကိုဆာယယအယိတ်ဖြင့်ပရိသိန်တော်ယထာပိုင်းချ၍ထာအတကဲ့သို့သာယအယိတ်ကိုအတ္တပေနနေယောင်ကြီးဖြင့်ပြိသိဏယထာပိုင်းချ၍ထာတကယ်သို့ဧဝမေဝဤတုသလျင်မဟာဗုဒ္ဓမဟာဘဟုခောဆိုအပ်တဲ့ဓာကြီးလေးပါးကိုဥပါဒရူပေနဥပါဒယုတ်တရားဖြင့်ပြိသိဏပိုင်းချ၍ထာအယိဥပါဒရူပံဥပါဒယုတ်တရားကိုမဟာဗုဒ္ဓေနမဟာဗုဒ္ဓလေးပါးဖြင့်ပြိသိဏပိုင်းချ၍ထာအယိကလတ်တခုအတွင်မှာယုတ်တိတခုနဲ့တခုအပြင်းပြင်းအလန်လန်ပိုင်းချပြီးပေးနေပုံကိုဖွင့်ဆိုထားတယ်နော်။ဒါတော့ဒီဖွင့်ဆိုချက်အရာကကလတ်ကလေးတွေကိုတခွဲပြီးတော့ပရမတ်ကိုညာမြင်ဆိုင်အောင်ရှုတဲ့အပိုင်းမှာဘုရားယုတ်တဲ့ရှုနေုံနဲ့လဲလုပ်ငန်းကိစ္စမပြီးဘူး။ဥပါဒယုတ်တဲ့ရှုနေုံနဲ့လဲလုပ်ငန်းကိစ္စမပြီးနိုင်ဘူး။ဘုရားယုတ်ဥပါဒယုတ်နှစ်မျိုးလုံးကိုရှုနိုင်မှခဏပြိုးမှပရမတ်ကိုညာမြင်ဆိုင်မယ်လို့ဆိုလိုပါတယ်နော်။ပရမတ်ကိုညာမြင်ဆိုင်မှလဲအနတ္တညာမြင်ကအပေါ်မှာဖြစ်ပါတယ်။ဒါကြောင့်အထံတအယောသတ္တရိမဟာဗုဒ္ဓတိဒေဝိတတိဥပါဒရူပဏိရူပခန္ဓာတိရူပခန္ဓာပရိက္ခဏံတတ္တအာယရဏဒွါရဝတိနာအရူပိနောခန္ဓာဘဂတဟွန်တိဟောရှင်းတဆင့်လုပ်ငန်းခွင်လေးကိုဆက်ပြီးဖော်ပြထားတယ်အထထုံောအတ္တထုံယောဂဝသရပုဂ္ဂိုလ်တိသတ္တရိမဟာဗုဒ္ဓတိဒေဝိတတိဥပါဒရူပဏိရူပခန္ဓာတိမဟာဗုဒ္ဓလေးပါနှင့်23မျိုးသောဥပါဒယုတ်တို့ကိုရူပခန္ဓာဟု၍ဧဝံဤသောရူပခန္ဓာရူပခန္ဓာကိုပရိက္ခဏံတတ္တဉာဏ်ဖြင့်ပိုင်းခြား၍ယူနေတဲ့ယောဂဝဇ္ဇရာပုဂ္ဂိုလ်၏အတိညာဏအတ္တထုယောဂဝဇ္ဇရာပုဂ္ဂိုလ်၏အတိညာဏ၌အာယရဏဒွါရဝတိနာအာယရဏဒွါရ၏အစွမ်းဖြင့်အရူပိနောခန္ဓာနံခန္ဓာလေးပါတို့သည်ဘာကတထင်ရှားလာကုန်သည်ဟွန်းဒီဖြစ်ကြလေကုန်၏စနစ်ကလေးပဲနော်နံကမထထင်ရှားပုံကိုဖွင့်ပြဒါပြင်းနဲ့ဒီတည်းမှာ ဥပါဒယောဂ23လင်းမျိုးရှိပါလေနဲ့ဒီမှာ23မျိုးလို့ဖော်ပြနေခြင်းကဘာလဲလို့မြင်ရင်တော့အရိယဝုဒ္ဓကဓမ္မသင်္ကနီပါဠိတော်နဲ့ဝုဘင်းပါဠိတော်မှာမဟောသေးလို့ပဋ္ဌာယောမဟောတဲ့အတွက်မခွင့်ဆိုခြင်းဖြစ်ပါတယ်ပဋ္ဌာမဟောတဲ့အရိယဝုဒ္ဓကဒီသွင်းပြီးရေတွက်လိုက်မယ်ဆိုလို့ရှိရင်တော့ယုတ်23ဥပါဒယောဂ24လေးဝုဒ္ဓယောဂ4ပါပြီးတော့သဘောတူရပေါင်းရင်သာယုတ် 28ပါးမှာယုတ်ပရမတ်ကိုညအမြင်ဆိုင်အဲ့ဒီယုတ်ပရမတ်ကိုသိနေကြသိမှာဘုရားဆိုလို့တဲ့ယုတ်တရားကိုစသိတဲ့အချက်ပဲရှိပါသေးတယ်နော်ဘာမှမဖြစ်သေးဘူးရူပပရိစ္ဆေဒဉာဏ်လေးတစ်ခုလောက်ပဲရရှိပါသေးတယ်ဒါတော့ဒီရူပပရိစ္ဆေဒဉာဏ်ရရှိရတဲ့အတွက်ဘယ်လောက်လိုအပ်တယ်ဆိုတာနဲ့ပတ်သက်လို့နမူနာမျက်လုံးတစ်လုံးကိုဗုဒ္ဓအပိဓမ္မာဘက်ကတခွဲထားပုံလေးကိုနည်းနည်းသဘောပေါက်အော နှင်းပြီးသလိုရှိရင်တော့မျက်လုံးမှာရှိတဲ့ရုပ်လည်းရှုရင်ရှုလို့ရပြီ။ရတဲ့အခါကျတော့သူယောဂီပုဂ္ဂိုလ်ကမျက်လုံးကိုဖမ်းပြီး deliver ဆက်ကြည့်အားလုံးဒီဘက်ကတော့ကလအမှုန်ကြီးဖြစ်သွားတယ်။ဒီအမှုန်လေးတွေကိုခွဲတန်းချလိုက်မယ်ဆိုလို့ရှိရင်ယုတ်ကလအမျိုးသားက6မျိုးရှိနေတယ်။မျက်စိမှာစက္ခုတတကကလ၊ကာယတတကကလ၊ဘာဝတတကကလ၊စိရိဇအထက်ကလ၊ဥရိဇအထက်ကလ၊အဟာရဇအထက်ကလဆိုပြီးယုတ်ကလအမျိုးသား6မျိုးယုတ်မျိုးသား54ရှိနေတယ်။အဲ့ဒီမှာ54မျိုးထဲမှာပါနေတဲ့သက္ကုပတာရတစ်ခုတည်းသာလျင်ပတာရသက္ကုအမိရပြီးကျန်နေတဲ့ယုတ်တွေကသတ္တံဘာရသက္ကုလို့ခေါ်ပါတယ်။ပတာရသက္ကုလေးဖြစ်ပေါ်လာရဲ့အတွက်ဝိုင်းကူညီပြီးထမ်းဖို့ပန့်ဖို့ပြနေတဲ့ယုတ်တွေလို့ဆိုလိုပါတယ်။ဒါတော့ဒီမျက်စိမှာအဲ့ဒီ54မျိုးသောယုတ်တွေကိုရှုကျင်တယ်ဆိုလို့ရှိရင်တော့မျက်စိမှာကအကြည်ယုတ်က2မျိုးရှိနေတယ်။ဤယူပါယောအယောင်ကိုလှမ်းသိတဲ့သက္ကုဝိညာဉ်ကသက္ကုအကြည်တတ်ကိုသာမိဖြစ်တယ်။အဲဒီသက္ကုအကြည်တတ်ကလည်းမျက်စိမှာရှိနေပြန်တဲ့တစ်ချက်။နောက်တစ်ခုမျက်စိကိုသွားပြီးလက်နဲ့ဖြည့်စေသွတ်ဖို့အရာဝတ္ထုတစ်ခုခုနဲ့ဖြည့်စေသွားပြီးတွတ်ထိကြည့်။ထိရင်မသိနိုင်ဘူးလား။သိနိုင်။ထိတာသိတာစိတ်ကကာယဝိညာဉ်စိတ်လို့ခေါ်ပါတယ်။ဒီကာယဝိညာဉ်စိတ်ကကာယအကြည်တတ်ကိုမိဖြစ်တယ်။သက္ကုအကြည်တတ်ကိုမိပြီးမဖြစ်ဘူး။ဒါကြောင့်ဦးဇင်းတို့မျက်စိမှာဆိုရင်အကြည်တတ်က2မျိုးရှိနေတယ်။ထိတာသိတဲ့စိတ်ကာယဝိညာဉ်စိတ်ကမိယာကာယအကြည်တတ်လည်းရှိတယ်။ယူပါယုံကိုလှမ်းသိတဲ့အယောင်ကိုလှမ်းသိတဲ့သက္ကုဝိညာဉ်စိတ်ရဲ့မိယာသက္ကုအကြည်တတ်လည်းရှိတယ်။အကြည်တတ်က2မျိုးရှိတယ်။ယောဂီပုဂ္ဂိုလ်ရဲ့ဉာဏ်ထဲမှာတော့ဒီဖမ်းပြီးဆက်လျင်နှစ်ခုလုံးကိုကြည်တဲ့ကလအမှုန်လေးတွေအနေနဲ့ပဲမြင်နေလိမ့်မယ်။မြင်တဲ့အခါမှာဘယ်ကလကသက္ကုတတကကလသုံးဖို့သက္ကုအကြည်တတ်ပါတဲ့ကလဘယ်ကလည်းကြတော့ကာယတတကကလသုံးဖို့ကာယအကြည်တပါတဲ့ကလပလဲလို့ခွဲခြားဖို့လိုလာတယ်။လိုတဲ့အချိန်ကမှဥစဉ်တို့ဇာဘိကျမ်းဂန်များကဖော်ပြထားတဲ့ဘုံလေးကိုတော့နည်းနည်းလေးလိုက်နိုင်ရဖို့လိုပါတယ်။သက္ကုအကြည်တရဲ့သဘာဝလက္ခဏာလေးသုံးဖို့သဘောအဓိပ္ပာယ်လေးကိုဇာဘိကျမ်းဂန်ကဘယ်လိုဖော်ပြထားလဲ။ရူပါဘိကတာရဟဗုဒ္ဓပဒတာလက္ခဏံသက္ကု။ဟောဒါကဥစဉ်တို့မြေဘုံလေးတစ်ခုညှိဆွဲပေးထားတာ။သက္ခုအကြည်တက်ကလေးကိုဘယ်လိုရှုရမလဲဆိုတာနဲ့ပတ်သက်လို့ဆွဲပြထားတဲ့မြေပုံလေးပဲရူပါဘိကတာရဟဗုဒ္ဓပတ္တာလက္ခဏာယူပါယုံရှေရှုရိုက်ခါခြင်းခံထိုင်သောဓာတ်ကြီးလေးပါတို့ဤဓာတ်ကြီးလေးပါတို့ကိုကြည်လင်စေခြင်းသဘောလက္ခဏာရှိ၏သက္ခုသက္ခုသက္ခုအကြည်တက်သည်ရူပါဘိကတာရဟဗုဒ္ဓပတ္တာလက္ခဏာရူပါယုံရှေရှုရိုက်ခါခြင်းခံထိုင်သောဓာတ်ကြီးလေးပါတို့ကိုကြည်လင်စေခြင်းသဘောလက္ခဏာရှိ၏သို့မဟုတ်ဓာတ်ကြီးလေးပါတို့ဤကြည်လင်ခြင်းသဘောလက္ခဏာရှိ၏အတူတူပဲသက္ကုအကြည်တတ်ဟာဘာလဲလို့မေးရင်တော့ယူပါယုံရှေ့ရှုရိုက်ခါခြင်းကထိုက်တော့ရှေ့ရှုရိုက်ခါခြင်းကထိုက်တယ်ဆိုတော့ကရိုက်ကြည့်ဖြစ်စေမရိုက်ကြည့်ဖြစ်စေရှေ့ရှုရိုက်ခါမယ်ဆိုရင်ရိုက်ခါခြင်းကထိုက်တန်နေတဲ့ဓာတ်ကြီးလေးပါတို့ရဲ့ကြည်လင်နေတဲ့သဘောလေးကိုသက္ကုအကြည်လို့ခေါ်တယ်ဒီလိုရှင်းပြထားဒီတော့ယောဂီပုဂ္ဂိုလ်ကမျက်စိမှာကြည်တဲ့ကလအမှုန်လေးတစ်ခုကိုဖမ်းပြီးစိုက်ထားဒီကြည်တဲ့ကလနဲ့နီးစက်နီးစက်ရာယုတ်ကလတစ်ခုခုမှရှိနေတဲ့သုံးဖို့ဝေးတဲ့ယုတ်ကလတစ်ခုခုမှရှိနေတဲ့ရပါတယ်နှစ်ခုလုံးနော်ကလတစ်ခုခုမှရှိနေတဲ့ယူပါယုံဝဏ္ဏတအယောင်လေးကိုလှမ်းပြီးအာယုံယူကြည့်လိုက်ရင်ဒီဝဏ္ဏတယူပါယုံအယောင်လေးကဒီဆက်ကိုအကြည်တတ်ကိုရှေ့ရှုလာပြီးရိုက်ခတ်နေခဲ့မယ်ဆိုရင်ယူပါယုံရဲ့ရှေ့ရှုရိုက်ခတ်ခြင်းကထိုက်တန်နေတဲ့ဒီအကြည်လေးကိုဆက်ကိုအကြည်လို့ခေါ်ပါတယ်ဒီသက္ခုအကြည်ပါနေတဲ့ကလအမှုန်လေးကိုတက်ခွဲလိုက်တော့သဘောတရား10ခုအဲ့ဒီကလကလေးကိုတော့သက္ခုတတကကလလို့ခေါ်တယ်သဘောတရား10ခုကဘာလဲပထဝီအာဘောဒီဇောဝါယောဝဏအစဉ်ခန္ဓာအနတ်ရတအယတဩဇာအစီအစေး ဇီဝိတသက်ဆောင်တာနောက်ဘဒါဒသကုဘဒါဒသကုအကြည်ဆိုပြီးယုတ်သဘောတရား၁၀ခုရှိတယ်။နည်းနည်းလေးအာယုံယူကြည့်တယ်လက်ထက်မှာအမှုန်လေးတွေတော့ရှိလိမ့်မယ်နော်။လက်ညှိုးလေးနဲ့လက်မလေးနဲ့အသာလေးပုတ်ကြည့်ပါလား။အမှုန်လေးတွေမတွေ့ဘူးလား။အဲ့ဒီအမှုန်လေးတွေဟာအမတန်သေးငယ်ပါလေနော်။ပကတိရောရောမျက်စိပြာနေတဲ့ပုဂ္ဂိုလ်ဆိုရင်မြင်ဖို့တော်တော်လေးခက်တယ်။ဒါပြင်းနဲ့စမ်းကြည့်လိုက်ရင်ဒီအမုံလေးတွေမတွေ့ဘူးလားတွေ့တို့ဟာကလတ်လို့ပြောလို့ရင်တော့မသိဘူးเนาะဒါနီးစက်တဲ့သဘာဝဥပမာလေးတစ်ခုသာတိုင်းတာပြအဲ့ဒီအမုံလေးကိုအာယုံစက်ကြည့်လိုက်ရင်သူနဲ့ထိုက်တန်းတဲ့မာမှုပြောမှုကြမ်းမှုချောမှုလေးမှုပေါ့မှုမရှိဘူးလားရှိတယ်ပထမကြီးပဲတနည်းအားဖြင့်သူနဲ့ထိုက်တန်းနေတဲ့အလေးချင်းဝိတ်ကလေးမရှိဘူးလားရှိတယ်ပထမကြီးပဲဝိတ်ပဲเนาะနောက်တစ်ခုဆွဆူနေတဲ့သဘာဝယူစီစိတ်ဝင်ဆွဆူနေတဲ့သဘာဝရှိမယ်။ဖွဲ့စည်းထားတဲ့သဘာဝလေးတစ်ခုရှိမယ်။ဘာကြီးဖွဲ့စည်းထားလဲမင်းရဲ့ကောင်ကပထဝီရဲ့ဒီသောရဲ့ဝါရဲ့ဒီသုံးခုကိုဖျော်ဖျက်ပြိုကွက်ပြီးမသွားအောင်သူကဆွဲစုထားတဲ့သဘာဝလေးတစ်ခု။ယူစီဆွဆူနေတဲ့သဘာဝတစ်ခုကဘာလဲ။အာဘောဓ။ဒီမုံလေးကိုတရားစမ်းကြည့်ပူခြင်းပူမယ်အေးချင်အေးမယ်သူနဲ့ထိုက်တန်တော့ပေါ့နော်။ဘူနေအေးနေတဲ့သဘောလေးကဒီသောဓ။အရဟတုတို့သည်တည်ငြိမ်မနေပါဘူးဆိုတာဒီနေ့သိဗံကလည်းလက်ခံပါတယ်နော်ဒီယုတ်ကလအမုံလေးတဲ့မှာကဒီအမုံလေးတဲ့မှာကတွန့်ကလှုပ်ရှားနေတဲ့သဘာဝလေးကဝါယောဓပ်ထောက်ထားတဲ့သဘာဝလေးကဝါယောဓပ်ပေါင်းလိုက်တော့ဓာကြီးလေးပါရှိတယ်အဲ့ဒီအမုံလေးကိုအကြိမ်များခြေအားကောင်းတဲ့မှန်ဘလူတွေနဲ့ကြည့်မယ်ဆိုရင်တော့သူနဲ့ထိုက်တဲ့ကာလာအယောင်တစ်ခုခုရှိမယ်မသိနိုင်ဘူးလားသိနိုင်ဘူးဖြူခြင်းဖြူမယ်ဝါခြင်းဝါမယ်နီးခြင်းနီးမယ်ပြခြင်းပြမယ်သူနဲ့ထိုက်တဲ့အနက်ရှိမယ်မွေးခြင်းမွေးမယ်နာညင်းနာမယ်သူနဲ့ထိုက်တန်တဲ့အရာတစ်ခုရှိမယ်ချိုးခြင်းချိုးမယ်ငန်းခြင်းငန်းမယ်စက်ခြင်းစက်မယ်ဖန်ခြင်းဖန်မယ်ခါခြင်းခါမယ်နော်ချိုးခြင်းငန်းစက်ဖန်ကအရာတစ်ခုကိုတော့ရှိနေလိမ့်သူနဲ့ထိုက်တန်တဲ့အဟာရတဗီတာမင်တက်ကလေးရှိမယ်အစီအစီလေးနှစ်ကလေးနော်ကောင်းခြင်းကောင်းမယ်မကောင်းခြင်းမကောင်းဘူးအ ਨੇ ဆုံးသဘာဝဘယ်နှခုရှိမလဲရှိခုသဘောတရားရှိခုပေါ့စုလိုက်မှအမှုန်လေးတစ်ခုဖြစ်ပေါ်လာရပါတယ်အဲ့ဒီပုံစံအတိုင်းပဲဒီသက်ခုတတ္တကကလတ်လို့ခေါ်တဲ့အမှုန်လေးမှလည်းသူနဲ့ထိုက်တန်နေတဲ့မာပြောကြံချော်လေးပေါ်ဆိုတဲ့ပထဝီဓာတ်ယောစီဖွဲ့ကြီးဆိုတဲ့အဘောဓာတ်ဘူအေးဆိုတဲ့ဒီဇောဓာတ်ထောင်းတွန်းဆိုတဲ့ဝါယောဓာတ်ရှိဝါယောသူနဲ့ထိုက်တန်တဲ့အယောင်အစင်ဝါဏဓာတ်ရှိတဲ့သူနဲ့ထိုက်တန်တဲ့အနတ်ခန္ဓာရှိတဲ့သူနဲ့ထိုက်တန်တဲ့အရတာသတ္တဓာတ်ရှိတဲ့သူထိုက်တန်နေတဲ့အစီအစိအဟာရဓာတ်ရှိနေနောက်တစ်ခုဇီဝိတာအဲ့ဒါကတော့ကမ္မဇယုတ်တိမှာပဲရှိတဲ့ယုတ်တစ်မျိုးပဲဒီဆက်ကိုအကြည်ဓာတ်ကကိုဒကာကြီးတွေကအသက်50ရှိပြီဆိုကြပါစို့နော်ဒီဆက်ကိုအကြည်ဓာတ်ဥဆောင်နေတဲ့ကမ္မဇကလတ်တွေဒီမျက်စီမှာဟောအတိတ်ကကံကြောင့်ဖြစ်တဲ့ယုတ်တရားတွေဖြစ်ပါတယ်ဒီဘဝပြည့်စုံပြည့်ထောင်နေတဲ့ကံကြောင့်ဖြစ်တဲ့ယုတ်တရားတွေမဟုတ်ဘူးဒီဘဝပြည့်စုံပြည့်ထောင်တဲ့ယုတ်ကံတွေကြောင့်ဒီဆက်ကိုအကြည်ဓာတ်စတဲ့ယုတ်တရားတွေမျက်စီမှာဖြစ်နေရပါတယ်ဆိုရင်ဒကာကြီးတွေဆေးရုံတက်ပြီးမျက်စီကုသနေဖို့လိုမလားလိုတော့ဒီဘကောင်းတဲ့ခံနေပြုလိုက်ရင်ဒီမျက်စီချက်ချင်းကောင်းတော့ဘောဒီကံဒီဘကံကြောင့်ဖြစ်ခဲ့တယ်ဆိုရင်နော်အခုတော့ဘာလဲဟုတ်လဲဒီဘကံကြောင့်ဖြစ်တဲ့ဘုံအတိတ်ကံကြောင့်ဖြစ်နေတယ်ဆိုတာလက်မခံနိုင်ဘူးလားအတိတ်ကံကြောင့်ဖြစ်တဲ့အခါကျတော့ဒီကံကိုကိုကအမိန်ပေးလို့မရနိုင်ဘူးပြုပြင်လို့လည်းမရဘူးအတိတ်ကဖြစ်ခဲ့တာဒီတော့ဒီမှာကုသစရာအကြောင်းရှိခိုင်းတဲ့ဆရာဝန်ကြီးနဲ့တက်ကိုပြောချင်းလည်းပြောင်းမဲမပြောက်တော့လဲရှိပြောက်တယ်ဆိုတာကံကြောင့်ဖြစ်တဲ့ရောဂါဝေဒနာမျိုးမဟုတ်ပဲသိကြဥဒုကြအဟာရကြောင့်စတဲ့အကြောင်းတရားထိုးထိုးကြောင့်ဖြစ်ပေါ်လာတဲ့ယောဂမျိုးဆိုရင်အခုလိုပြောမယ်အတိတ်ကကံရဲ့ချွတ်တဲ့မှုကြောင့်ဖြစ်ပေါ်လာတဲ့ရောဂါဖြစ်နေရင်တော့ဘယ်လိုမှအခုလိုမပြောတော့ဘူးအတိတ်အကြောင်းတရားရဲ့ချွတ်တဲ့မှုကရှိနော်ဒါကြောင့်ရောဂါရှိတိုင်းလဲအလုံးပြောင်းရမယ်ဆိုတဲ့ပုံစံစီမင်းကြီးကိုထပ်ထားလို့ရပါဘူးဒီတဲ့ပို့ဆိုတဲ့စည်းကမ်းတစ်ခုကတော့ကမ္မထံအထုံရင်ရောဂါဟုသမျှအကုန်ပြောင်းမယ်ဆိုတဲ့စည်းကမ်းကမထားသင့်ဘူးအကယ်၍မြတ်ကမ္မထအထုတ်တာနဲ့ယောဂဟုသမ ्या အကုန်ပြောက်မယ်ဆိုဩနာသိရေးအကုန်လုံးလွတ်မသွားဘူးလားကမ္မထအထုတ်ရုံနဲ့သဘောပြပါတယ်ယောဂဟုသမ ्या စိစားနေဖို့လိုသေးလားလိုတော့နော်ပြောင်းနိုင်တဲ့ယောဂတော့ပြောက်မယ်ပေါ့ပြောလို့ရင်ကအတိတ်ကကံကြောင့်ဖြစ်နေတဲ့ယောဂမျိုးဖြစ်ခရင်မပြောက်နိုင်ဘူးဥဒုကြောင့်ဖြစ်တဲ့ယောဂဆိုဥဒုကိုပြုခြင်းဖြစ်ရင်ကောင်းသွားမှာစိတ်ကြောင့်ဖြစ်တဲ့ယောဂဆိုရင်စိတ်ကိုပြုခြင်းပြီးနိုင်ရင်ကောင်းသွားမှာအဟာရကြောင့်ဖြစ်တဲ့ယောဂဆိုရင်လည်းအဟာရတွေကိုပြည့်ပြည့်ပြီးရင်ကောင်းသွားနိုင်တယ်ဒီတဘောတော့ရှိပါတယ်နော်ကံကြောင့်ဖြစ်တဲ့ယောဂကတော့အတိတ်ကကံကိုသွားအမိန်ပေးလို့တော့မရဘူးသို့တော့ဒီကံကိုအားနည်းသောအောင်တော့ဒီဘက်ကကောင်းမှုကုသိုလ်တွေထပ်ခိုက်တတ်တာပြုဖို့တော့လိုအပ်တယ်အကဲဒီကံကအားနည်းရင်တော့ပြတ်ထွက်သွားတတ်တယ်အားများနေသေးတယ်ဆိုရင်တော့ဘယ်လိုမှကျော်လွှားလို့မတတ်နိုင်ဘူးရှင်မောက္ကလန်ကြီးတို့လိုပေါ့ဤခင်ကို သဗ္ဗံခဲ့တဲ့အကံသေတော့မသေးပါဘူးနော်မသေးပေမဲ့လို့အသေးသက်ခဲ့တဲ့ဒီကံကအကျိုးပေးတယ်။ရှောင်လို့ရလားမရဘူးတကူတလောက်ကြီးပေမဲ့လို့ခုနှစ်ရက်ပြည့်တဲ့အချိန်ခါမှာဒီသခိုးသားတပြားတွေလာနေတယ်ဆိုတာလည်းသိတယ်။ရှောင်လို့ဘယ်လို့မှမရဘူးဘယ်လို့မရသဖြစ်သွားတယ်။ဇာနေဝင်စားတော့အဲ့ဒီအချိန်ခါမှာဇာနေဝင်စားလို့မရတော့အဘိညာဉ်ကိုဝင်စားလို့မရဖြစ်နေပြီ။ကံကအကျိုးပေးဖို့အခါခွင့်သိကြတယ်နော်။ဒီတော့ကျင်မမုတ်ကံဒီတစ်ဖက်ကကြည့်မယ်ဆိုလို့ချင်းညာနာပုဂ္ဂိုလ်ဖြစ်ပါတယ်။တစ်ဖက်ကကြည့်ရင်လည်းတကောဣတိပအရာမှာဣတိရဲ့ရတော်မူတဲ့လဝဲရံအက္ခသာဝကကြီးတဦးဖြစ်တယ်။ဆိုလိုပုဂ္ဂိုလ်ဒီဒီပင်မိမိမှာကြက်ရောက်လာတဲ့ဖြစ်ပေါ်လာမဲ့အန္တရာယ်တွေကိုသုတ်ဖို့ဝေဒနာတွေကိုကြော်လွတ်လုံမြောက်တော့အောင်တိုက်ခိုက်နိုင်တဲ့အစွမ်းအားရှိလားမရှိဘူး။ကံညှို့ဖြစ်တဲ့ဝေဒနာတွေဖြစ်နေနော်။သို့သောတခုတော့ရှိပါတယ်။ခိုးသားတွေပြန်သွားတဲ့အချိန်ကကြတော့ကိုယ်သားတွေကလည်းတကောကြည့်တယ်ဆိုပြီးတော့ဆန်စီလောက်တော့မှအယိုးလေးတွေမထအောင်မုံမုံညံ့ညံ့ကြည့်အောင်ထုတ်ခဲ့။ဒါပြင်းနဲ့အဲ့ဒီကိုယ်သားတွေထုတ်သွားတဲ့ဒီအယိုးနဲ့တော့မထမ်းနိုင်ဘူး။အဘိညာဉ်တကောဖြစ်အဲ့ဒီခါကျတော့ဒီစားလို့ရတော့အဘိညာဉ်တကောဖြစ်ပြန်ပြီးပဂတိတိုင်ဒိဋ္ဌံလိုက်။ဒိဋ္ဌံပြီးတော့မှမြတ်စွာဘုရားကိုသောပြီးခုမြောခရော့တယ်။တရားရှင်ထမ်းမှခွင်တောင်းတယ်ခွင်တောင်းပြီးတော့မှဒုက္ခမှာပြိဋိဘဆန်တော်မူပါတယ်နော်။ဤယောဂခုနကကိုယ်သားတို့များတည်းရဲ့ရိုက်လိုက်လို့ခံရတဲ့ဒီယောဂကိုကြော်လှလွန်မြောက်အောင်သူဝိပဿနာရှုနေတာရှုနေပါဘူးရှုလိုက်လို့လည်းဒီယောဂတွေအကုန်လုံးပြောက်သွားတာတော့မဟုတ်ဘူးနော်နောက်တစ်ခုဥစဉ်တော့ဘုရားရှင်မှခံထားတဲ့ဝေဒနာပေါ်တယ်ဘုရားရှင်ဒီရူပတရကရှုနည်းအရူပတရကရှုနည်းဆိုတဲ့ရှုနည်းတွေဖြင့်ဝိပဿနာကိုကျင့်ဖန်များစွာရှုတယ်ရှုပြီးတော့မှအရဟတဖို့တမဘကိုကျင့်ဖန်များစွာဝင်စားရတယ်ထိုအရဟတဖို့တမဘမှာထားတဲ့အခါမှာအဋ္ဌံပါရမီဖြင့်ဒီခန္ဓာဝေဒနာကိုပယ်ခွာယူရတယ်ဒီနေ့မှနောင်ပြိဏိဗံစံမဲ့နေ့အတိဒီခန္ဓာဝေဒနာမပေါ်ပါစေတည်းဆိုပြီးတော့အဲ့ဒီဖလသမပတ်မှာထားတိုင်းထားတိုင်းဒိဋ္ဌံပြရနော်နေ့စဉ်ဝင်စားနေရတဲ့အာယုသင်္ခါရဖလသမပတ်လို့ခေါ်ပါတယ်အဲ့ဒီတော့ဘုရားရှင်တော်မှလည်းဒီခန္ဓာနေတဲ့ဝေဒနာကိုကုံအောင်တိုက်ခိုင်းတဲ့သွန်အားရှိလားမရှိဘူးအဋ္ဌံပါရမီနဲ့ဖလသမပတ်ကိုအကျင့်များစွာဝင်စားပြီးတော့အဋ္ဌံပါရမီနဲ့ခွာခွာပြရပါတယ်နော်ဒါကြောင့်တရားအထုတ်တိုင်းလဲဝေဒနာအထုတ်ပြောင်းမယ်ဆိုတဲ့မူတည်ကြီးကတော့ဆွေးမြည်ပြီးမထမ်းသိကြဘူးနော်ဒါတော့ခုဒီမှာပြောနေကြတဲ့ပြောနေတဲ့အချက်ကကလတ်တက်ခွဲတဲ့အပိုင်းပါပဲဒါတော့ဒီကလတ်ကိုတက်ခွဲတဲ့အပိုင်းမှာခုနကသက္ကုဒ္ဒတကကလတ်ကယူပါယံပြည့်စုံရိုက်ခံခြင်းကထိုက်တဲ့ကလတ်ဖြစ်တော့အဲ့ဒီကလတ်ထဲမှာသီဝိတဆိုတဲ့ယုတ်တရားလေးပါတော့ဒီသီဝိတအဓိကကံကြောင့်ဖြစ်တယ်အဓိကကံကြောင့်ဖြစ်တဲ့ဒီသက္ကုဒ္ဒတကကလတ်ကလည်းအဓိကကံကြောင့်ဖြစ်တယ်ဒီတော့မိမိတို့ကအသက်50ရှိပြီဆိုရင်ဒီကံဒီအသက်50ကျော်ဟိုဘက်ကနေပေါင်း50ကျော်ဟိုဘက်ကပြည့်စုံပြည့်ထောင်ခဲ့တဲ့ကံဖြစ်။ကံဆိုတဲ့မိခင်နဲ့သားသမီးဖြစ်တဲ့ယုတ်တိကဘေးကွာနေတဲ့အတွက်ဘုရားမရှိတဲ့ကလေးတို့ကိုဘေးလူတယောက်ကဝင်ပြီးအသက်ရှင်အောင်ရှင်ရှင်ကောင်းကောင်းပေးရတယ်လို့ဒီသူမိတာလေးကလည်းကလတ်တူရှင်နေတဲ့တက္ကုတန်တကကလတ်အတွင်းမှာရှိနေတဲ့ကြံကိုမျိုးသောယုတ်တိကိုဘယ်လိုခေါ်တဲ့မပြည့်မီအတူဆက်တဲ့ဒီတိုင်းရဲ့အဲ့တဲ့သူကဝင်ပြီးဆောက်ရှောက်ပြရတယ်။ကလေးတို့ဘယ်လိုကဝင်ဆောက်ရှောက်ပြရလဲဆိုတာဒီကလေးမသေးချေမပြည့်စည်ခင်တာဆောက်ရှောက်ပြလို့ရတယ်။သေချင်သွားရင်ဒီကလေးဆောက်ရှောက်လို့ရအောင်လား။မရဘူး။အလားတူပဲဇီဝိတာကဒီကလေးတို့ရုပ်တွေကိုဆောက်ရှောက်ပြတယ်ဆိုတာမပြည့်ခင်လေးဆောက်ရှောက်ပြတာပဲပြည့်သွားပြီးနောက်ထပ်ဆောက်ရှောက်လို့မရတော့ဘူးဖြစ်နေတယ်။ဆောက်ရှောက်တဲ့ဇီဝိတာလည်းအတူရောပြီးပြည့်သွားကြတယ်နော်။ဒါကြောင့်တန်တကကလရှိတယ်လို့မျက်စိမှာကတန်တကကရှိမှဆိုရင်ကြီးတဲ့ကလကလေးတစ်ခုဖမ်းပြီးအာယုံဆိုင်တာဒီကြီးတဲ့ကလကအနိစ္စဆုံးကလတစ်ခုမှဒီဒီပထဝီနဲ့ဖြစ်စေတော့ဖို့ဒီသောနဲ့ဖြစ်စေတော့မဝါရနဲ့ဖြစ်စေနဲ့အာယုံယူကြည့်ဆိုကြပါစို့မာရတဘောကြီးဖမ်းဆက်ကြည့်လိုက်မာရတဘောကြီးကဒီအကြည်ဓာတ်ကလေးကိုလာလာပြီးရိုက်ခတ်နေပြီဆိုရင်မာရပထဝီဓာတ်ကလေးရှေ့ရှုရိုက်ခါခြင်းကထိုက်နေတဲ့ဒီအကြီးကိုကာယအကြီးတက်လို့ခေါ်တယ်။ကာယအကြီးတက်ပါတဲ့ကလတ်ကိုတက်ခွဲလိုက်တော့သဘောတရားရှင်သူ။ဘာဝယုတ်ပါနေတဲ့ကလတ်တစ်ခုရှိပြီးမှလား။ဘုရားအဘိဗမနာနေတဲ့ဘာဝယုတ်ကတစ်ဆန့်လောကမှာအများစုနားလည်နေတဲ့ဘာဝယုတ်တော့မတူကြဘူးနော်။ဘုရားအဘိဓမ္မမှာလာရှိနေတဲ့ဘာဝယုတ်ကကလတ်အမှုန်လေးနဲ့ဖြစ်တယ်ဒီအမှုန်လေးဒီမျက်စိနားနဲ့ခရကိုနှလုံး၆ထပ်မှာပဲတည်ရှိပါတယ်နော်။မျက်စိမှာလည်းဘာဝယုတ်ရှိတယ်နန္ဒကောရှားကောနှလုံးဒီမှာလဲဘာဝယုတ်တည်ရှိနေပါလေ။ဒါကြောင့်ဒီမျက်စိမှာဒီဘာဝယုတ်ပါနေတဲ့ကလကလေးကိုဘာဝတန်တရာကလကလေးခေါ်တယ်။အဲ့ဒီဘာဝယုတ်ပါတဲ့ကလတိဇီဝိတလည်းရှိ။ပေါင်းလိုက်ရင်ပထဝီအဘောဒီဇောဝါကြောင့်ဝဏ္ဏကဏ္ဍရတဩဇာဇီဝိတဆိုပြီးဆက်ခုရှိတယ်။အမျိုးသမီးမှာအမျိုးသမီးဘာဝယုတ်အမျိုးသားမှာအမျိုးသားဘာဝယုတ်ရေပုံရအပြင်ရှိတယ်။ဥပဒေပြီးတော့ကတော့နည်းနည်းလေးသိကျက်တဲ့အခါပေါ့နော်။အဲ့ဒီဘာဝယုတ်ရပြီဆိုရင်တော့မျက်စိမှာ သကုဒတကကလကာယဒတကကလဘာဝဒတကကလဆိုပြီးယုတ်လမျိုးစား၃မျိုးယုတ်မျိုးစား30ရပြီးခံခံရဖြစ်တဲ့ယုတ်နော်သိက္ခာကိတဲ့ယုတ်ဒီမျက်စီမှလည်းရှိတယ်ဘယ်လိုကြောင့်ဒီမျက်လုံးကြီးထုတ်လို့မရဘူးသိက္ခာလှုပ်ခြင်းနဲ့စိတ်ကဒီမျက်လုံးကြီးလှုပ်သွားတယ်ဆိုတာလက်မခံနိုင်ဘူးလားရှုပ်ခွက်ဘယ်လိုရှုပ်မလဲဒီချိန်ကမှယောဂီပုဂ္ဂိုလ်ကအကြည့်တ်6ဘက်ကိုဘယ်မနေနေထိုက်တော့မြင်နေပြီအနိယဝထုမှာဂိမ့်ဝပြီးအင်းချင်းအင်းချင်းနဲ့ဒီနည်းနဲ့ဘဝင်မနောအကြည့်တက်ဒီကံမှာချုပ်ကံမှာရှိနေရနေပြီဖြစ်တယ်။ဒီဘဝင်မနောကြီးလေးကိုစိတ်ဆိုင်ပြီးတော့ဉာဏ်လုံးလေးအတားလေးလှုပ်ကြည့်။လှုပ်ခြင်းနဲ့စိတ်ကြည့်ကြတော့ဘုမလှုပ်ခြင်းနဲ့စိတ်ကစိတ္တဇာယုတ်တည်းတစ်ခေါက်ခေါက်နဲ့အဆုံးမပြတ်ဖြစ်နေ။နော်ဒီလှုပ်ခြင်းနဲ့စိတ်ကြောင့်သာဖြစ်နေတာဘုမဘုအရိယဝထုကိုမိတော်ပြီးဖြစ်ပေါ်နေတဲ့ဘဝင်စိတ်အပါဝင်စိတ်တိုင်းစိတ်တိုင်းဒီဝိဓိစေကောဝိဉ္စေကောပသိကောဖြစ်ဖြစ်စိတ်တဲ့စိတ်တဲ့ဒီယုတ်ကလကသိနေကြယုတ်ကလတဲ့ကိုညာစွာဖြစ်စေနိုင်တဲ့သွန်အားရှိလာကြည့်ဖြစ်တာ။နော်ဘာဖြစ်လို့မျိုးလုံးလုံးနေလဲလို့မြင်မျိုးလုံးမှာသိနေကြယုတ်ကြီးသင်္ချမ်းရှိနေတဲ့သဘောပေါ်ပေါက်ဉာဏ်အတွက်တအလုတ်ခိုင်းခြင်းဖြစ်တယ်။သဘောပေါက်နေပြီဆိုလို့ကိုလိုပါဘူးနော်။ဒါတော့ဘဝင်မနာကြီးလေးကိုစိတ်ဆက်ပြီးတော့မျိုးလုံးလေးနည်းနည်းလေးလှုပ်ကြည့်လိုက်တာနဲ့လှုပ်ခြင်းနဲ့ဒီစိတ်တဲ့ကြောင့်သိနေကြယုတ်ကြီးမျိုးလုံးတိုင်အောင်တော့ဟိုဒီကောလုံးအနှံပြဖြစ်နေတာကိုဒီပုဂ္ဂိုလ်ကမြင်သွားလိမ့်မယ်။ဒီကလတ်ကြီးကကံကုသဘောတရားသိခုကလတကုတကုမှာပထဝီယာဘောတိသောဝါယဝနာကနာရတာဩဇာဆိုပြီးသဘောတရားသိခုရှိနောက်တစ်ခုဥဒုကဥဒုခရဒီနေ့ယာတိဥဒုပူတယ်ဒီနေ့ယာတိဥဒုပူရာကိုဥဒုလို့လည်းခေါ်တယ်အိရာကိုဥဒုလို့လည်းခေါ်တယ်ဘုမှုအမှုကိုဒီသတ်တယ်လို့ခေါ်တယ်အတူတူပဲနော်အဲဒါဒီသတ်တယ်ခေါ်တဲ့ဥဒုကြောင့်ဖြစ်နေတဲ့ဖြစ်တယ်ကိုဥဒုကရုပ်လို့ခေါ်ပါတယ်ဒါဒီသတ်တယ်လည်းလို့ဖြစ်တော့ရေပုံရအဖြစ်တော့ကလတိုင်းလုံးလုံးမှတည်သောတာမပါဘူးလားပါတယ်ရေပုံရလို့ပြောနေတဲ့အကြောင်းကဒီလိုပါခဏကပြောကြတဲ့သက္ကုဒ္ဒတကကလဆိုကြဆိုအတိတ်ကကံကြောင့်သူကဖြစ်ပေါ်လာပြီဖြစ်ပေါ်လာတဲ့ဒီသက္ကုဒ္ဒတကကလထဲမှာတည်သောတာပါတော့ဒီတည်သောတာကလေးကိုယောဂီပုဂ္ဂိုလ်ကဖန်ဆင်းလိုက်ရင်တည်သောတာပြီးတော့လူကလကလေးရဲ့အစင်းစင်ရိုက်ခပြီးဖြစ်ပေါ်လာတယ်ဒီသောတာကြောင့်ကလကလေးတခုပေါ်လာတယ်ပေါ်လာတဲ့အမှောင်လေးတက်ခွဲမကြည့်ဘူးသဘောတရားရှိကိုရှိခုထဲမှာတည်သောကတခါပြန်ပါတော့အဲ့ဒီသောတာနောက်ထပ်ဆင်းခဲ့တဲ့ပုံထပ်ပြီးဖြစ်ဖြစ်တယ်အဲ့ဒီနည်းအဖြစ်၄ဆင်းလောက်ဖြစ်လိုက်တော့၅ဆင်းမြောက်လောက်ဖြစ်တယ်ဆိုကြတော့၅ဆင်းမြောက်ကလမရှိနေတဲ့ဒီဆုံးကတော့နောက်ထပ်ဖြစ်ရှင်နေတဲ့ဟာမရှိတော့ဘူးဒါကြောင့်ရေပုံရလို့ပြောတာပါနော်ဒါကြောင့်ကလတစ်ခုမှဗာနေတဲ့ဒီဆုံးတက်ဒီရေပုံရအဖြစ်၄ဆင်းဖြစ်လာတဲ့ရုပ်ကလဖြစ်တဲ့ဖြစ်ရှင်နေတဲ့သွမ်းအားတော့ဒီဆုံးကလမရှိတဲ့တချို့မှလည်း၂ဆင်း၃ဆင်းလောက်ဖြစ်ရှင်နေတဲ့သွမ်းအားမရှိတချို့မှတော့အဆင်မရင်မတက်တဲ့အဆင်ပေါင်းများစွာဣဇ္ဇတဒိနာမကဗိဒ္ဓတိတိုင်းအောင်ပြတ်လို့ဖြစ်ဖြစ်နေတဲ့သွမ်းအားလည်းရှိပါတယ်ဘယ်လိုစိတ်နဲ့ဘယ်လိုကလန်လဲလို့မေးတော့အစိတ်ကြောင့်ဖြစ်တယ်ကလန်ဒီမှာဒီလိုသဘောတရားလေးတွေနည်းနည်းရှိတတ်အဲဒီတော့စိတ်ကြောင့်ဖြစ်တဲ့ကလန်ဒီမှာရှိတတ်တယ်ဆိုတော့ထိုစိတ်ကြီးသမထဘာဝနာစိတ်ဝိပဿနာဘာဝနာစိတ်တို့ကြောင့်ဖြစ်တဲ့ကလန်ဖြစ်ခင်ရင်ပေါ့အဲဒီကလန်ထဲမှာဗာနေတဲ့ဒီဆုံးချက်ကြတော့အစ္ဆဒဒီမှာကဘိဒ္ဓတိုင်အောင်ယုတ်ကလန်တွေကိုဆင်းရဲဆင်းရဲဒီဘာများဆိုဖြစ်နေတဲ့အတ္တရှိအဲဒီဖြစ်စေတဲ့ကလန်ဒီကိုတခုလိုက်တော့သဘောတရားဖြစ်ခုမကြီးတဲ့ကလန်ဒီထဲမှာဝနခရယူတာမျိုးသူယူပါရင်းနဲ့တောက်ပါမှုကဖြစ်ပါတယ်ခုအရင်မှတွေ့နေရတဲ့အလင်းအဲမှတွေ့နေရတဲ့အလင်းအဲ့ဒီအလင်းတွေဒီဝနကယူပါရင်းနဲ့တောက်ပါမှုဒီမှာကဘာဝနာစိတ်ဝိပဿနာဘာဝနာစိတ်တွေကအစွမ်းထက်ရင်ထက်တယ်လို့စိတ္တဇယုတ်တွေလည်းပို့ပြီးတော့များတယ်စိတ္တဇယုတ်တွေကအစွမ်းထက်တယ်လို့စိတ္တဇယုတ်တွေမှာပါတဲ့ဒေသတကြောင့်ဖြစ်ပေါ်တဲ့ယုတ်ကလတည်းထဲမှာပါတဲ့ဝနတကလည်းပို့ပြီးတော့တောက်ပါတယ်ဘယ်လိုအစွမ်းထက်ရမလဲလို့မေးရင်တော့အကြောင်းဖြစ်တဲ့နေတဲ့သမထဘာဝနာစိတ်ထဲမှာလည်းပြင်းရင်တွေခေါ်တဲ့ဉာဏ်ပါတယ်။ဝိပဿနာဘာဝနာစိတ်ထဲမှာလည်းပြင်းရင်တွေခေါ်တဲ့ဉာဏ်ပါတယ်။ထို့ဉာဏ်ကအနုဘောကြည့်ရင်ကြည့်တယ်လို့အနုဘောသိရင်လည်းသိတယ်လို့သိတာကလည်းနဲ့သင်ခဲ့ဥဒ္ဒဇကလည်းဒီကိုကြည်ဖာများစွာထက်ခတ်တဲ့အဖြစ်စီနိုင်တဲ့ဆောင်းရှိတော့အဲ့ဒီဥဒ္ဒဇကလည်းသိတိဇကလည်းဒီထဲမှာပါနေတဲ့ဒီဝိနတယူပါယုံဒီဉာဏ်အနုဘောကြည့်ရင်ကြည့်တယ်လို့အကြောင်းတော့ပါတယ်။ဉာဏ်အနုဘောသိရင်လည်းသိတယ်လို့အကြောင်းတော့ပါတယ်။ဒီဉာဏ်အနုဘောကြည့်ရတဲ့ဘယ်လိုလုပ်ရမလဲ။သိကြမလို့ငါကြီးညီဘယ်လိုသဘောပေါက်ကြ။ညာအနုဘောကြီးမှာအကြောင်းနှစ်ချက်တော့ရှိတယ်။အနိကဆုံးပစ္စုပန်အကြောင်းကတော့ဘာလဲ။သမာဓိဘိက္ခူဘာဝေထသမာဟိတောဘိက္ခူဘိက္ခူယထာဘုဒ္ဓံပသနာတိ။ဟောသမာဓိတုတ်တံခဏခဏပြောနေ။ဘိက္ခူစိတ္တယတောသမာဓိသမာဓိကိုဘာဝေထဖြစ်စေကြပါကုန်လော။ဒါကခရဏက်ပဲ။ဒီခရဏက်ကိုအဓိပ္ပာယ်အနေနဲ့ဘရောကြီးများကဘယ်လိုဘာသာပြန်လဲ။သမာဓိသမာဓိကိုဘာဝေဒပွားများကြပါကုန်လို့ပွားအောင်များအောင်ပြုလုပ်ကြပါဖြစ်စီတာကိုပဲပွားအောင်လုပ်ပါများအောင်လုပ်ပါလို့ဒီလိုသုံးထားအဓိပ္ပာယ်ပေါ်လွင်တော့နော်ဘိက္ခဝေ चित्त ယံတို့သမာဓိသမာဓိကိုဘာဝေဒပွားများကြပါကုန်လို့ သမာဟိတောသမာတိရှိတဲ့ဘိက္ခုယဟန်တိယထာဘုဒ္ဓံမဖောမပြဟောတိုင်းမှာသောပသနာတိကွက်ခွဲပြပြတိစိတ္တယံတို့သမာတိထူထောင်ကြသမာတိရှိနေတဲ့ယဟန်တိမဖောမပြဟောတိုင်းမှာသောကွက်ခွဲပြပြတိဒီလိုခရကဟောတဲ့အတွက်ကြောင့်မဖောမပြဟောတိုင်းမှာသောကွက်ခွဲပြပြတိရဲ့အတွက်အနိကံဆုံးဘာလို့တလဲသမာတိရှိဖို့လိုနေတယ်ဒါကြောင့်ပညာရဲ့ကိုဖြစ်ပေါ်စေတတ်တဲ့အနိကံဆုံးအကြောင်းတရားဒီပါလေသမာဓိနော်အဲ့ဒီသမာဓိအစွမ်းထည့်ရင်ထည့်တယ်လို့ဉာဏ်ကအာနုဘောကြီးတယ်ဒါပြောချင်တာဉာဏ်အာနုဘောကြီးရင်ကြီးတယ်လို့အယောင်တွေကလည်းပို့ပြီးကြောက်ပါတယ်အယောင်မှိန်နေတဲ့ဒီကိစ္စဘာလို့အပ်တယ်သမာဓိလိုအပ်တယ်သို့တော့သမာဓိအကြောင်းတစ်ခုတည်းတည်းလားဆိုတော့မဟုတ်ပါဘူးနော်အဘိနိဟာရသမုဒ္ဒဂတဉာဏဖလန်တို့ပန်ဆိုပြီးတော့ဟောအနုဘဒသုတ်တံဒီကံများမှာလည်းဖွင့်ဆိုထားတာရှိပါတယ်။အဘိနိဟာရသမုဒ္ဒဂတဉာဏဖလနုရူပံ။အဘိနိဟာရဆိုတာကတော့မိမိတို့မဲ့ဖို့နိဗ္ဗာန်ကိုရရန်ဆိုတဲ့ဥဒိချက်ဖြင့်ပြုစုပြုထောင်နေတဲ့ဝိဇ္ဇာမျိုးစိအကောင်သရဏမျိုးစိအကောင်တွေကိုအဘိနိဟာရတရားလို့ခေါ်ပါတယ်။ဘာဖြစ်လို့သူတို့ကအဘိနိဟာရခေါ်လဲလို့မေးတော့မဲ့ဖို့နိဗ္ဗာန်ဘက်ကိုယုံနာအစဉ်ကိုရှေ့ရှုသဲဆောင်သွားနေတဲ့တရားဖြစ်လို့အဘိနိဟာရအဘိကရှေ့ရှုအာဟာရကဆောင်နေတာဘယ်ဘက်ကိုရှေ့ရှုသဲဆောင်သွားလဲမိမိတို့လိုလားတောင့်တနေတဲ့မဉ္ဉံဖုန်ဉံနိဗ္ဗာန်ဆိုတဲ့အာယုံဘက်တို့ယုံနာအစဉ်ကိုရှေ့ရှုသဲဆောင်သွားနေတဲ့တရားကောင်းတွေဖြစ်လို့သူတို့ကိုအဘိနိဟာရတရားလို့ခေါ်တယ်ပြီးတော့မဲ့ဖို့နိဗ္ဗာန်ကထိုမဲ့ဖို့နိဗ္ဗာန်ဒီသမ္မာသောတပိညုတညာအထွတ်တတ်ထားတဲ့မဲ့ဖို့နိဗ္ဗာန်တော်လည်းဖြစ်ခြင်းဖြစ်မယ်ပိဋကဗောဓိညာအထွတ်တတ်ထားတဲ့မေဖို့နိဗ္ဗာန်တော်လည်းဖြစ်ခြင်းဖြစ်မယ်။အကသာဝကဗောဓိညာသို့မဟုတ်မဟာသာဝကဗောဓိညာသို့မဟုတ်ပဂတိသာဝကဗောဓိညာအထွတ်တတ်တဲ့မဉ္ဉံဖုန်ဉံတော်လည်းနိဗ္ဗာန်တော်လည်းဖြစ်ခြင်းဖြစ်မယ်နော်။ဘယ်လိုမဉ္ဉံဖုန်ဉံနိဗ္ဗာန်ပြင်ဖြစ်ခြင်းဖြစ်ပါစေ။သမ္မာသမ္ဗောဓိညာအတွက်ရည်စုပြီးပါရမီမျိုးစေ့တွေပြုစုပြုထောင်ခဲ့မယ်ဝိဇ္ဇာမျိုးစေ့စရဏမျိုးစေ့တွေပြုစုပြုထောင်ခဲ့မယ်ဆိုရင်ထိုဝိဇ္ဇာမျိုးစေ့စရဏမျိုးစေ့တွေကပြုစုပြုထောင်နေတဲ့ထိုယုံနာတန်တန်အစဉ်ကိုသမ္မာသမ္ဗောဓိညာခေါ်တဲ့သမ္မာသမ္ဗုဒ္ဓဉာဏ်တပ္ပညုတ္တဉာဏ်အထွတ်တတ်ထားတဲ့မဉ္ဇဉ်ဖုန်ဉာဏ်ရရှိရေးဖက်တို့ရှေ့ရှုသင်ဆောင်သွားမှာဖြစ်တယ်။ပိစိကဗောဓိဉာဏ်အတွက်ပြုစုပြုထောင်ခဲ့ပြီးပိစိကဗောဓိဉာဏ်ဖက်တို့ရှေ့ရှုသင်ဆောင်သွားမှာဖြစ်တယ်။အက္ခသဝကဗောဓိဉာဏ်အတွက်ရည်ရွယ်ပြီးတော့ဝိဇ္ဇာမျိုးစေ့ကောင်းသရဏမျိုးစေ့ကောင်းတွေကိုပြုစုပြုထောင်နေခဲ့မယ်ဆိုရင်လေထိုဝိဇ္ဇာမျိုးစေ့ကောင်းသရဏမျိုးစေ့ကောင်းတွေကအက္ခသဝကဗောဓိဉာဏ်ဖက်တို့ရှေ့ရှုသင်ဆောင်သွားမှာဖြစ်တယ်။ဘာတွေကိုရှေ့ရှုသင်ဆောင်သွားမလဲ။ဝိဇ္ဇာမျိုးစေကောင်းသရဏမျိုးစေကောင်းတွေကိုပြုစုပြုထောင်နေတဲ့ယုံနာတန်တန်အစဉ်ကိုရှေ့ရှုသဲဆောင်တော့မှဖြစ်တယ်ဒါပြောတာနော်အလားတူပဲမဟာသာဝကဗောဓိညာပဂတိသာဝကဗောဓိညာအတွက်ရည်ရွယ်ပြီးဝိဇ္ဇာမျိုးစေကောင်းသရဏမျိုးစေကောင်းတွေပြုစုပြုထောင်နေခဲ့မယ်ဆိုရင်လေထိုဝိဇ္ဇာမျိုးစေကောင်းသရဏမျိုးစေကောင်းတွေကပြုစုပြုထောင်နေတဲ့ယုံနာတန်တန်အစဉ်ကိုမိမိတို့လိုလားတောင့်တနေတဲ့မဟာသာဝကဗောဓိညာပိစေကပဂတိသာဝကဗောဓိညာဘက်သို့ရှေ့ရှုသဲဆောင်သွားမှဖြစ်ပါတယ်။အဲ့ဒီတရားတွေကိုအဘိနိဟာရတရားလို့ခေါ်တယ်။ထို့အဘိနိဟာရတရားတွေကြောင့်ကောင်းစွာပေါင်းစုပြီးဖြစ်ပေါ်လာတဲ့အဘိနိဟာရသမုဒ္ဒဂတဉာဏဖလနုရူပံဆိုပြီးဒီလိုဖွင့်ထားတယ်။အဘိနိဟာရတရားတွေကြောင့်ကောင်းစွာပေါင်းစုပြီးဖြစ်ပေါ်လာတဲ့ပေါင်းစုဖြစ်ပေါ်လာတဲ့ဆိုတာကတော့ဒီဉာဏ်ဟာလည်းတစ်လုံးနဲ့ဖြစ်နေတဲ့ဆောင်းအရှိလား။မရှိဘူး။ခုနံကမထပင်းရှုနေတဲ့ယောဂီများသဘောပေါက်လိမ့်မယ်။ဉာဏ်ပါနေတဲ့စိတ်စရိတ္တိဒီအ ਨੇ ဆုံးအဖြစ်ဘယ်နှလုံးလောက်ရှိမှဖြစ်နေလဲ34လုံး33လုံးနော်အ ਨੇ ဆုံးတခါတည်းရန်35ခုရှိတတ်ပါတယ်အကဲယမဉ္ဇဏ်တို့လိုသောတပတိမဉ္ဇဏ်ကယုတ်ကိုရှုခဲ့မဲ့ဆိုင်သွားတဲ့သောတပတိမဉ္ဇဏ်မျိုးသို့မဟုတ်ပရမဇံကိုရှုခဲ့မဲ့ဆိုင်သွားတဲ့သောတပတိမဉ္ဇဏ်မျိုးဖြစ်ခဲ့မယ်ပရမဇံကိုဝိပဿနာရှုခဲ့ယုတ်ကိုဝိပဿနာရှုခဲ့မဲ့ဆိုင်သွားခဲ့မယ်ဆိုရင်ထိုမဉ္ဇဏ်မျိုးမှာတော့စိတ်စရိတ္တိ38လုံးအထိရှိတတ်ပါတယ်နော်ဒီတော့33 3435 39စတဲ့ရှင်ဘက်စိတ်စရိတ်တွေနဲ့ပေါင်းစုပြီးမှဖြစ်ပေါ်လာနိုင်တဲ့စွမ်းအားရှိတဲ့ဉာဏ်လို့ဆိုလိုပါတယ်။ဒါကြောင့်အဘိနိဟာရသမုဒ္ဒဂတဉာဏဖလအနုရူပံအဲ့ဒီအဘိနိဟာရတရားနဲ့လျောညီနေတဲ့အဘိနိဟာရနဲ့တရားနဲ့လျောစွာကောင်းစွာပေါင်းစုပြီးဖြစ်ပေါ်လာတဲ့ဉာဏ်ရဲ့စွမ်းအားအနုဘောအားလျောစွာလဲခုနကဉာဏ်အနုဘောတွေကသိပြီးကောင်းတတ်တဲ့သဘောရှိပါတယ်။ဒီတော့အတိအကျောင်းကအဘိနိဟာရဆိုတဲ့အကျောင်းတရားပိစ္ဆုတ်ပံအကျောင်းကသမာဓိဆိုတဲ့အကျောင်းတရားအဘိနိဟာရအကျောင်းတရားပိစ္ဆုတ်ပံသမာဓိဆိုတဲ့အကျောင်းတရားဒီအကျောင်းတရားနှစ်ခုပေါင်းစုခဲ့မယ်ဆိုရင်အတိကအဘိနိဟာရတရားကအကောင်းရင်လဲအကောင်းသလိုပိစ္ဆုတ်ပံသမာဓိကအကောင်းရင်လဲအကောင်းသလိုဉာဏ်နေသည့်အနုဘောကြီးလာ to Anubo Gilade, Nyayet, Swan in Jump, Pibo Lade, Citizen Yok, Singer Pibo Dore, Uruza Yodima, Banida, one that you buy on the top of the Swan Acide, Dilusolubar, no? Eddie Swan Aja, Gonaga, Beda, Mat, Lay only to Niji, Isadama, Lay only to Niji, Pibare, Dalin and Shinaka, Jonu, no? Did a good Dima Bioniraga, Uruza Yok. Galada Gumaji, the disorder of Pibo needed. You clearly go me on Lampi here. Not a good Harazayo solution of sugar garo, isn't it? A study angle. Slant lady by my attacker, a study go me on Giba, a study angle of my side. A study ain't a drink she needed, a study go me on G. Long than a good that you let a yogi man to Wapoli. A study go me in a jingama, a study go pami, deliver the angle of only the chitom. Tigla only the daquilado, Majibu, the body and shiku. Any shimmy other yogi ha. Kanai adwendo mabian nange, asa e adwemha deshi gai suyna uruza yogba phipare. Asa e na mayao khen abyen loga ma bagane deshi gai le uruza yogba. Asa e... Wana gandara da oza subi yodwariya shikunshi. Ari oza di uruza yogla di de ma baani de oza phijenja di oza go uruza oza lo khobare. To uruza oza di... ဇာအင်းရဲ့အောက်ဖက်နော်အောက်ဖက်မှာတင်းရှိနေတဲ့ဇီဝိတနဝကကလဆိုတာရှိပါတယ်မကြီးတဲ့ကလအမုံလေးတွေပဲထိုမကြီးတဲ့ကလအမုံထဲမှာပါနေတဲ့ဒေဇောတကိုကမ္မဇဝမ်းမီလို့ခေါ်တယ်ထိုကမ္မဇဝမ်းမီခေါ်တဲ့ဇီဝိတနဝကကလအတွင်းရှိဒေဇောတရဲ့အဘိထောက်ပါမှုအကူကြီးကိုရရှိခဲ့မယ်ဆိုရင်ထိုဥရဇကလထဲမှာပါနေတဲ့ဩဇာကနောက်ထပ်ယုတ်ကလအသည့်စီကိုထပ်ပြီးဖြစ်စေနိုင်တဲ့အစွမ်း Bolalo. The Ozagara do you did the pin and his face in his arm, she will know. They thought a Ludia go to many blocks of Kumi Melo. You did do Haraza, you did do what him, no? I do well, Papilu. He's Zivida Noga Galaya, Abbe Toba Machido, no? Kamazagala, Zivida Noga Galadrima Barret, these are the Abbe Toba Aguni Gumialo. Taja, the Abbe Toba Aguni Yama, the Ozaga, you did go to be pissing in his son, she. Taja, the Yodego, Haraza, you look over, Haraza, you tell my barret, Ozaga. Haraza Ozaga. Adi Araza Yodi, the James Zala, the Zara, the Koniati, a Sambaja to go long of Jana Nirel, a Sushiba. Ado Adi Araza Galadiga, Yazi, Nana, Liago, Nalon Chota, Nalon Longo, Biani, Rapid, Yaziko, Pambi Saki. Konaga, Azadi Engadi, Mishaka, Mipansele, and Digladi, Yazi, Adi, a Golum Biana Nida Duya. Jana Nida, Yazi, Mapita, Haraza Galago, Dakole, the Wadia, Shiku. Shakurama Oza Baro, Eri Oza di Yakinga Biogere. Sago Dadaga Galama Bare Oza and Bonzo Milaje, Jinkama Yogala, Adizigo Tabi, Pisi, Piane, Budu John Pitale Miro, Sago Dadaga Galama Hide, Oza John Pitabe. Tabine di Gonaga, Haraza Galama Bani, Oza, Abbe Toba Mugu, Mayaga, eh? Isago Dadaga Galama Hini, Ozaga, Adizi Yogi, Gotabi, Pisi, Nane, Sona, Machio. Araza Ozai, Abbe Toba Mugu, Yama, Dalin Pisi, Nane, Sona. Any Malay lingers in our team, other than Peter Bar. A lad over Gaia than the Gagalaga, Ozan, and Bonsa Yelem. Pawan than the Gagalaga, Ozan, and Bonsa Yelem, Yogla, and did the Tabi Pit. Siriza Galama Bar, Oza, Uriza Galama Bar, Oza, Eddie Galama Bar, Oza in the Tabi, Bonso me, and Legonaga, Araza Ozan, and Bonso me, Abbe Toba Mugu Yale. Siriza Oza, Araza Galama, Uriza Oza Ruga, and not a Yogla, and did the Gotabi Pisin and his son Ashi. A lad of Uzano, the Casale de Zahara, the Konya Dine Yogala de Adego, Miazo, Pisi, Nane, Zon Ashi, Music Male, Haraza Galadi, Miazo, Sin. She said, Pitbo needed Haraza Galama, she needed Ozane, now not Pitbo, Larry, Haraza Galama, Bar, Ozaro, Bonsale, Chinkamale. She said, Galama, she needed Oza, the now not Galama, she needed Oza, Abbe Toba, Mugo, Yare, a car. Yogala de go Takataka, Chisin, any look Chisin Mugaro. Samuel Lady, Azahara, Harada, Bidaminda, Amya, Miadalu, says in Senate, a tea, the left Chisin, as long as he looks over it. Taga, Yoyo, a quaver, no? Tabi, now that good yoga is a guy at Jin, Galada Guma, Dizoda Gale, Yogala Adizigo, Chisin, Oza Gale, Harada Oza, Abitoba Mugo, Yaga, Galadigo Tabi, Chisin. ဒီတော့ဦးဇင်းတို့တေဇောတာကြောင့်ဖြစ်တဲ့ကလကိုတခွဲကြည့်သဘောတရားရှိခုအဲ့ဒီတည်းမှာရှိခုတည်းမှာတေဇောပါတော့တေဇောကနောက်ထပ်ကလအတိတ်ကိုထပ်ပြီးဖြစ်စေနိုင်ပြန်တယ်အလားတူပဲဦးဇင်းတို့သက္ကုဏတကကလမှာပါနေတဲ့ဩဇာကြောင့်နောက်ထပ်ကုဏကဒီဩဇာဒီဟာရဇဩဇာရဲ့အာဘိထောဘဖို့ကိုရခဲ့ရင်ကလအတိတ်ကိုဖြစ်စေနိုင်တယ်လို့ပြောပြီးပြီ ဖြစ်စေဖြစ်သွားတဲ့ကလတဲ့တခွဲလိုက်တော့သဘောတရားရှိခုရှိခုထဲမှာဦးဇင်းတို့တေဇောမပါဘူးလားပါပြန်အဲ့ဒီတေဇောကလည်းနောက်ထပ်ကလအသိကိုထပ်ပြီးဖြစ်စေနိုင်တဲ့ဩဇာပါတော့ဩဇာကလည်းအရဇဩဇာရဲ့အာဘိထောဘမှုကိုရခဲ့ရင်နောက်ထပ်ကလအသိကိုဖြစ်စေနိုင်တယ်ဒါကြောင့်ကလတခုမှရှိနေတဲ့တေဇောကြောင့်ဩဇာကြောင့်တေဇောကဖြစ်စေတဲ့ရုပ်တေကိုဥဒ္ဒဇယုံဩဇာကြောင့်ဖြစ်တဲ့ရုပ်တေ ရိသအထက်ကလအဟာရသအထက်ကလဒီမှာလဲပုံစံတူရှုရပါတယ်အဲဒီလိုပုံစံတူရှုနိုင်ပြီဆိုလို့ရှိရင်တော့ယုတ်ကလအမျိုးအစားတွေကိုသဘောတူရပေါင်းလိုက်ရအမျိုးအစားက6မျိုးယုတ်အမျိုးအစားသဘောတူရပေါင်းလိုက်တော့54မျိုးဆိုပြီးဒီလိုသတ်မှတ်ပေးထားတယ်နော်စကုတ္တကကလက10မျိုးကာတ္တကကလက10မျိုးဘောတ္တကကလက10မျိုးသရိသကလကရှင်မျိုးဥရိသကလကရှင်မျိုးအာရသကလကရှင်မျိုးပေါင်းလိုက်တော့54မျိုးအဲ့ဒီ54မျိုးသောရုပ်တွေကိုခြုံငုံပြီးတော့မှအဲ့ဒီခါကျတော့မှဘယ်လိုရှုရမှာလဲလို့မေးရင်တော့အဲ့ဒီရှုပုံဤစဉ်သောတပန်ဤပိဒါနိရူပနာလက္ခဏေနဧကတောကတ္တဝတ္တိတံရူပန္တိပတ္တိသောထိုယောဂီပုဂ္ဂိုလ်သည်တပန်ဤပိဒါနိထိုအလုံးစုံသောရုပ်တရားတို့ကိုလည်းပဲရူပနာလက္ခဏေနရူပနာလက္ခဏာအဖြစ်ဝါဖောက်ပြန်တတ်တဲ့ရုပ်ဗန္ဓသဘောလက္ခဏာအဖြစ်ဧကတောကတ္တဝါတဘောင်းဤပြု၍ဧတံရူပံဒီဤကယုတ်တရားဟု၍ပတ္တတိရှု၏အဲ့ဒီယုတ်တရားတဌာနပြောတော့ပါသူဖွင့်ထားတာကတော့6ဌာန32ခုဌာနသို့မဟုတ်42ခုဌာနရှိတဲ့ယုတ်တွေကိုအလုံးညာနဲ့ခွဲခြားစစ်ပြပြီးတလုံးစီတလုံးစီရှုနိုင်ပြီဆိုရင်6ဌာန42ခုဌာနရှိတဲ့ယုတ်တွေကိုခြုံငုံ၍သောတပန်ဒီပိတဏိရူပဏိရုပ္ပနာလက္ခဏေနဧကတောကတ္တဝဧတံရူပန္တိပတ္တိအဲ့ဒီရုပ်အလုံးကိုခြုံငုံပြီးဖောက်ပြန်တတ်တဲ့အ내သဘောကိုတဘောင်းကြီးပြုတ်ပြီးတော့ဖောက်ပြန်တတ်တဲ့အ내သဘောအဖြစ်ဒီရုပ်အလုံးကိုတဘောင်းကြီးပြုတ်ပြီးတော့ဤကယုံတရားလို့ရှုပါဆိုပြီးသူကညွှန်ကြားထားဒီတော့ဒီနေ့ယောဂီပုဂ္ဂိုလ်များယောဘာဝနာအလုပ်ကိုဝင်လိုက်တယ်ယုတ်ကလလည်းမမြင်သေးဘူးယုတ်ကလဒီလင်းတမခွဲတတ်သေးဘူး၆ဌာန42ခွဲတတ်ရှိတဲ့ယုတ်ဆိုတာဘာမှမသိသေးဘူးရဲခွင်ဝင်လိုက်တဲ့ယုတ်တရားယုတ်တရားလို့ရှုရင်ပုံစံမှန်မှမလားစာပေဘောင်စည်းကမ်းနဲ့ညီမလားညီပြန်ဘူးဒါဖြင့်စာပေမှာလာတဲ့စည်းကမ်းကပဲကောင်းလားခက်ကညွှန်ကြတဲ့စည်းကမ်းကပဲကောင်းလားဒီကကြီးဒီအရင်းနဲ့စဉ်းစားမယ်နိဗ္ဗာန်သွားတဲ့အလုပ်ပဲလွဲချော်သွားပြီဆိုလို့ရှိရင်တော့မခက်ဘူးလားအဲ့ဒါတို့ကတော့ဘယ်ဘောကိုရမ်းမသွားကြနဲ့ကောင်းတယ်တိနာကရှုတာဝိပဿနာနဲ့လည်းဘာမှဆိုင်တယ်မဟုတ်ဘူးရမ်းတော့ဆရာလွှဲနေလို့ရှိရင်ဒုက္ခရောက်ကုန်မယ်ဆိုပြီးသူကပြောသေးတယ်နော်ဒီတော့ဦးဇင်ဘက်ကဗာပြန်ပြောရမှာဟင်အဲဒီတကယ်ကြီးနေပြောခြင်းလို့ပြောတယ်လေခင်ဗျားတော့အဲ့ဒီလိုပြောတဲ့စကားတခုတော့ရှိတယ်ထင်တယ်နော်ကဲသူကယုတ်ကလတ်တွေတက်ခွင့်နေတော့ယုတ်ဒီအလုံးကိုရှုနိုင်မှယုတ်တရားယုတ်တရားလို့ပေါင်းစုံရှုရတယ်ခုကတော့တဌာနပါအဲ့ဒီပုံစံအတည်းမြဲမျက်စိမှာရှိသလိုနာနှကောင်ဆရာကိုနှလုံး6ဌာနလုံးပြုသံမင်းမွေးခြင်းခြင်းနဲ့လည်းတော့ရေးဆက်တဲ့52ခုထပ်တာ352ခုထပ်တာဒီမှာလည်းရှိပါရုပ်မိတဲ့ကမပြီးသေးဘူးအထက်ကရာဆရာတော်ကရုပ်အတုတွေကိုရှင်းဖို့ရအဲ့တော့ဥတ္တရီမှာအထက်ကရာဆံမျက်နှာ225မှာညွှန်ကြားထားပါနော်ဣတိသဗ္ဗဏိပိပေတဏိတတဝေတိရူပဏိရူပခန္ဓာဧကတိတိယအဲ့ဒီမှာသူကယုတ်အတုတွေရေးတွက်ပြန်ထားတယ်နော်ဘယ်လိုလဲဆိုတော့အပိဇာခောရူပနာရူပနာအာကာရဝိကာရအန္တရာပြိစ္ဆေတမတ္တတာရူပန္တိသင်္ခကတာနိဣဒာနိသဗ္ဗန္တိပေတာနိတတဝေတိရူပန္တိရူပခန္တောအဲ့ဒီယုတ်ပြတဲ့ဆိုအကုန်လုံးကပါတယ်နော်ယုတ်ပြအာလုံးပေါင်းလိုက်ထုတ်ထာတာ52ခုထာတာရှိတယ်ယုတ်တွေကိုပေါင်းလိုက်ယုတ်29ပါး29ပါးဆိုတော့ဘာလို့ဒီစမျိုးတွေပဲယူခဲ့ရင်ပြောတာပါနော်အဲ့ဒီထဲမှာဥစဉ်တို့အာဂတတော့လဟုတမုဒ္ဒကမိဇ္ဇာကဝိညာဝဇိဝိညာဓာတိပတ်ထည့်ပြီးယူတဲ့ထားဥပ္ပဇ္ဇတန်တိစရဒန္ဒိစတန်ဓာတိလည်းထည့်ပြီးယူတဲ့ထားအဲ့ဒီယုတ်တရားအလုံးကိုပဲတဲ့သူကဘယ်လိုလုပ်ရမလဲရူပခန္ဓာလို့ခေါ်တယ်အဲ့ဒီယုတ်တရားအလုံးကရူပခန္ဓာဧကတိတ္တိယလောကိယစိတ်တိသတ္တေဥပ္ပန္နဝေဒနာဝေဒနာခန္ဓာတဏ္ဍမြုဒ္ဒတဉ္ဇဉ္ဇခန္ဓာသင်္ခါရသင်္ခါရခန္ဓာဝိညာဏဝိညာဉ်ခန္ဓာတို့ဒီ လောကီစိတ်စရတဲ့ရှင်းဆက်တစ်ခုရှိအဲဒီရှင်းဆက်တစ်ခုနဲ့ရှင်းနေတဲ့ဝေဒနာကဝေဒနာခန္ဓာတင်ညာကတင်ညာခန္ဓာကျန်စရတဲ့တွေကသင်္ခါရခန္ဓာအတိစိတ်ကဝိညာဉ်နဲ့ခန္ဓာပေါင်းလိုက်တော့အနံခန္ဓာနှိပါဒီတိရူပခန္ဓာရူပသတ္တရောအရူပိနောခန္ဓာနာမန္တိဒီဝမေကောပိသခန္ဓာဝတေနနာမရူပဝဝထပိတိဤတိဤသောလင်းရူပခန္ဓာရူပခန္ဓာအတိကရူပံယုတ်ယတိရူပခန္ဓာကယုတ်တယ်သတ္တရောအရူပိနောခန္ဓာတံခန္ဓာလေးပါးတို့တိကနာမနန္တရားတိဟောနံခန္ဓာလေးပါးကနန္တရားရူပခန္ဓာကယုတ်တရားနံခန္ဓာလေးပါးကနန္တရားအဲ့ဒီမှာယုတ်နံခွဲပါဆိုပြီးလည်းပြောကြထားတယ်အဲ့ဒီနှစ်ချက်တည်းမှာယုတ်အတုတွေပါနေတယ်ဒီတော့ယုတ်အတုတွေကိုပဲထည့်ပြီးတော့ဘာကြောင့်ဝိပဿနာမကျူကောင်းမဲနဲ့ဘာဖြစ်လို့ရှုနေရပါသလဲဆိုပြီးတော့ဒဝေကဘုန်းတော်ကြီးဒီဘက်ဆက်တဲ့ဘုန်းတော်ကြီးဒီဘက်ကဆံပြီးနေသင်္ကရကညွှန်ပြထားတယ်ဘာကြောင့်သင်္ကရကလည်းညွှန်ပြထားတယ်ဘုရားရှင်ရဲ့ညွန်ကြချက်ကိုဥထေကျပန်းစင်းပြီးအထင်ကရာဆရာတော်များကလည်းဖွင့်ဆိုနေခြင်းဖြစ်တယ်။ဘုရားရှင်ကဟိုမာယုလဝရသုတ္တမရှင်ယဟုလာကိုဓာတ်ချုပ်ပါကမထံပေးတဲ့အပိုင်းပေါ့နော်။အဲ့ဒီမြတ်မှာအာဂတတတခုထည့်ရှိဖို့ပြင်ထားတယ်။ဓာတ်ချုပ်ပါဆိုတာကတော့ပထဝီဓာတ်အဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်ရုပ်ခကဘုဒ္ဓယုတ်ဒီပါ။အာဂတတဆိုပြီးတော့ဥပါဒယုတ်ထက်ကတလုံးဝိညာဏတ္တဆိုပြီးတော့နံပါတ်မှာပြန်ပေါင်းလိုက်တော့တပ်နှပါလဲ6ပါအဲ့ဒီဓာတ်6ပါကမ္မထံကိုပြည့်တဲ့အပိုင်းမှာအာဂတတ္တတလုံးကိုအစုပါလို့ပြောလိုက်ရင်ဥပါဒယုတ်ဒီထက်က24မျိုးရှိတော့24မျိုးထက်ကအာဂတတ္တတလုံးကိုရှုပါလို့ပြောလိုက်ရင်အာဂတတ္တနဲ့ဥပါဒယုတ်ချင်းတူနေတဲ့24မျိုးလုံးကိုသိမ့်ကျုံပြီးရွတ်ရတယ်ဆိုပြီးအထက်ကကသိတာဘာဖြစ်လို့လဲဘုရားရှင်ကလက္ခဏာဟာရနိတိကြီးနဲ့ဟောထားတာပါဆိုလိုရင်းလေးကိုနည်းနည်းသဘောပေါက်အောင်ဖတ်ကြောအာဂတဆိုတာကဘာလဲယုဂလခရီးတွေကိုပိုင်းခြားပြီးနေတယ်သို့မဟုတ်ယုဂလတို့ရဲ့အကြအပေါ်ကိုအာဂတလို့ခေါ်တယ်ယုဂလတို့ရဲ့အကြအပေါ်ကိုမြင်နေတဲ့ပုဂ္ဂိုလ်ဒီယုဂလကိုမြင်မလားမမြင်ဘူးလားအော်ယုဂလတို့ရဲ့အကြအပေါ်ကိုမြင်အောင်ကြည့်ပါဆိုတာပညာရှိစကလုံးနဲ့လုံးတာပဲယုဂလခရီးရဲ့အကြအပေါ်ကိုမြင်အောင်ကြည့်ပါလို့ပြောလိုက်တာဒီယုဂလကိုတော့ပြင်တွေ့မလားမတွေ့ဘူးလားသံဃာပေါ်ကလေးကိုဒီတက်စမ်းစဉ်သံဃာတွေ့မလားမတွေ့ဘူးစကားကအကြည့်ခိုင်းတာကတော့တန်ဇဂါရဲ့အပေါက်ကိုအကြည့်ခိုင်းတာပဲ။ဒါပေမဲ့တန်ဇဂါရဲ့အပေါက်ကိုကြည့်လိုက်ရင်ဒီတန်ဇဂါကိုသွားတွေ့မလားမတွေ့ဘူး။ဒီသဘောပါ။ပညာရှိစကလုံးနဲ့သုံးထားတဲ့စကား။ယုတ်ကလကိုတွေ့ပြီးဆိုရင်ယုတ်ကလမှာရှိတဲ့ဓာလီဘာရှုပါလို့ဘုရားကညွှန်ကြားလိုက်။ဓာလီဘာကိုရှုပါလို့ညွှန်ကြားလိုက်တဲ့အခါကျတော့ဓာလီဘာရှုလို့ရှိရင်တော့ဓာလီဘာကိုမှီးနေတဲ့ဒီဥပါဒယုတ်ကသွားပြီးတော့မတွေ့နိုင်ဘူးလား။ဤမေသဒါရောမဟာဘူတေပရိက္ခဏန္တတာဥပါဒရူပံဘဂတံဟောတိ။ဟောစီကံလေး။ကလတ်တခုအတွင်းမှာရှိတဲ့ဓာလိဘကိုညာနဲ့ပိုင်းခြားယူနိုင်ပြီဆိုလို့ရှိရင်ဥပါဒယုတ်တွေကထင်ရှားလာပါလိမ့်မယ်ဆိုပြီးဒီလိုဖွင့်ထားပါတယ်။ပြီးတော့အာဂတတကိုမြင်အောင်ရှုပါလို့ပြောလိုက်ရင်ဥပါဒယုတ်တွေကိုမြင်အောင်ရှုပါလို့ဘုရားရှင်ဆိုလိုချက်ကိုအထက်ကရာရဲ့ရှင်းလင်းချက်ဒီသဘာဝမကြောက်ဘူးလား။ကြံနေပါလေ။ဒါကြောင့်ပြီးတော့မှမြင်တော်မူတဲ့ဆရာဆရာကြီးများကိုသွားပြီးမဟုတ်မတရားများမဆွဆွမိဖို့တော့တိတ်အရေးကြီးတယ်။ဘာဖြစ်လို့အထက်ကရာကဒီလိုဖွင့်နေရလဲ။ဟောဘုရားရှင်ကိုတော်တိုင်ကခဏခဏတော့ဟောနေပါတယ်နော်သာလင်္ကဏဝက်ကတန်ရုပ်ပါဠိတော်မှာအပရိသရဏသုတ်တံဆိုပြီးသုတ်တံနှစ်ခုဟောခဲ့ပါတယ်သဗ္ဗံဘိကဝေနာပိသနာအပရိသနာအဝိရဇံအပဇဟံအဘဘောဒုက္ခခရယအလုံးစုံသောယုတ်တိနန္ဒီကိုပရိညာပညာသုံးမျိုးဖြင့်ပိုင်းခြားမဆုကဘယ်လိုမှမကုန်နိုင်ဘူးသဗ္ဗံသာကောဘိကဝေအပိသနာပရိသနာဝိရဇံအပဇဟံဘဘောဒုက္ခခရယအလုံးစုံသောယုတ်တိနန္ဒီကိုပရိညာပညာသုံးမျိုးဖြင့်ပိုင်းခြားသည်မှာဒုက္ခကုန်မယ်လို့ဒီလိုဟောထားတယ်ဘုရားရှင်ကဒီလိုဟောတာတဲ့အတွက်အထက်ကဆရာတော်များဒီကဆရာတော်များကလည်းဘုရားဟောကိုဥထေရပန်းဆင်းပြီးတော့ယုတ်တိနဲ့နေကုံအောင်ရှုွယ်ကိုသူတို့ကညွှန်ကြားပေးနေရခြင်းဖြစ်ပါတယ်နော်ဒီတော့ယုတ်တို့28ပါးကိုခုယုတ်ကမထန်ရှုဖို့တဲ့ယောဂီများနားလည်ပါလို့28ပါးပဲသာမှရှုလို့ရယုတ်ကလည်းတက်ခွဲမှရှုလို့ရတာပါယုတ်ကလည်းတမခွဲရတဲ့ယုတ်28ပါးကိုအောင်ရှုလို့ရမလားမရဘူးဒီတော့ယုတ်ကလည်းမမြင်ဘူးတဲ့ပုဂ္ဂိုလ်ယုတ်28ပါးဆိုတော့ဘယ်လိုရှုတော့မလဲရှုလို့ဘယ်လိုမှမဖြစ်နိုင်ဘူးနော်ဒါကြောင့်ဦးဇင်းတို့ယုတ်နံသင်းစီတဲ့အပိုင်းမှာတော့အထက်ကရာဆရာတော်ကယုတ်အတုတွေကိုပါယုတ်နံသင်းစီဖို့ညွှန်ကြားထားပါတယ်။ဒါပေမဲ့ဝိပဿနာရှုတဲ့အပိုင်းမှာယုတ်အတုတွေကဝိပဿနာမရှုကောင်းတဲ့ယုတ်ဖြစ်လို့ဝိယုတ်အတုတွေကိုခြံထားရတယ်။သောတာနာ52ခေါရတာရှိတဲ့ယုတ်အစ်စ်တွေတက်တက်ကိုတော့ကျွတ်ပြီးတော့ဝိပဿနာရှုရတယ်။ဒီလိုခွဲရန်ချပြီးမှန်တတ်ဖို့တော့လိုတယ်။တစ်ဖက်တကလေးနဲ့ယုတ်အစ်စ်များဒီသာဝိပဿနာရှုကောင်းတဲ့ယုတ်တွေကဝိပဿနာမရှုကောင်းဘူး။ဒါကြောင့်ဒီယုတ်အတုတွေကိုလုံးလုံးမရှုရဘူးလို့သာပြောလိုက်ရင်မမလားမမလားမနိုင်ဘူးဘာဖြစ်လို့အာဂတကိုမမြင်ကလတ်ကိုမမြင်ဘူးကလတ်ကိုမမြင်ကလတ်ကိုတောက်ခမခွဲတတ်ဘူးတမခွဲတတ်ရင်ရုပ်အစ်စ်ကိုသိပါမလားမသိနိုင်ဘူးဒါကြောင့် you as a go hold in mother, the year at where you do the gallo yavamla. Yes, you do the go, you see the year at where you're hobby, you be at. Shoot like that, Jingama. Say is I owe the Uriza Yodi, Araza Yodi, but I shoot in the Cadillac Boba and the Volunian and the Vol. A choja as engineer, Gamina, the Volidica, do I do it? I do it out of your shoe, Fabi Pim. Give up, no? Not a good people. A yoga little daquine, a yoga little people. Yoga like the good machine, the body as you go yourself, you know, the people, demo, be home, do it. Do any little Yoshua, Belumia, Abadin Yashi. Abadi Pinibo Lodilla. Yashi did not only Longan Gringo, Owen Gringo, Mabio Dadlo, Machu Dadlo, Bioni, Sagari, that people, and the Yoduria, Machu Gongusu, no? Tajan, the Yodu did go by Yodobi, Yasima, Tagasiromaga, Yodialo, Denziva, Mianitaho. ညနေတော့သူတို့ကဘာချုံကုန်ပြီးယုတ်ရလို့ဒင်းစီတော့တော့ဝိပဿနာရှုတဲ့အပိုင်းပေါ်တာယုတ်လူတွေထားခဲ့ထားပြောတာနော်ကဲအဲ့ဒီယုတ်အစ်ဒီယုတ်အတူတွေကိုတက်ခွဲပြီးပြီဆိုလို့ရှိရင်ရူပက္ခန္ဓာရှုခွဲတော့ကုန်လောက်တော့ဖြစ်သွားတယ်တော်တော်ကိုယ်မျက်စိတစ်ခါနဲ့ပဲရှိပါတယ်နော်ကျန်တဲ့ငါးဌာနနဲ့36ဌာနတော့မဟုတ်50ဌာနဒီမှာပုံစံတူရှုစိတ္တဇယုတ်ဥဒ္ဒဇယုတ်အရဇယုတ်ဒီမှ လာမလဲဣတိဧဝံဤသောလျေရူပခန္ဓာရူပခန္ဓာကိုပရိက္ခဏန္တညာဖြင့်ပိုင်းခြား၍ယူနေသောယောဂဝသရာအတ္တထိုယောဂဝသရာပုဂ္ဂိုလ်ဤတဏ္ဍ၌အယရဏဒွါရဝသေနအယရဏဒွါရဤအစွမ်းအဖြင့်အရူပိနောခန္ဓာနံခန္ဓာလေးပါတို့သည်ဘာကတထင်ရှားလာကုန်သည်ဟွန်းသည်ဖြစ်ကြလေကုန်၏ယုံနဲ့ချက်ပါကရူပခန္ဓာအဲ့ဒီရူပခန္ဓာကိုညာနဲ့တလုံးစီတလုံးစီခွဲခြားသိကြပြီးပိုင်းခြားယူနေတဲ့ယောဂဝသရာယဟန်တော်ရဲ့အတိညာမှာအာယရဏဒွါရဤအစွမ်းအဖြင့်နံခန္ဓာလေးပါထင်ရှားလာပါလေအာယရဏဒွါရဆိုတာကဘာပြောတာလဲဦးဇင်းတို့သံပိနေမှာဒွါရအသွုံအလုံးနှစ်မျိုးရှိကာမဒွါရအာယတနဒွါရဆိုပြီးဒွါရအသွုံအလုံးဘယ်နှမျိုးရှိလဲနှစ်မျိုးကာမဒွါရဆိုတာကကာယဒွါရဝစီဒွါရမနောဒွါရခေါ်တဲ့ဒွါရအသုံးဆုံးကိုတော့ကာမဒွါရလို့ခေါ်တယ်။သက္ခုဒွါရသောဒဒွါရဌာနဒွါရဇိဝဒွါရကာယဒွါရမနောဒွါရခေါ်တဲ့ဒီဒွါရအသုံးဆုံး6မျိုးကိုတော့အာရဏဒွါရလို့ခေါ်ပါတယ်။ဒွါရဆိုတာကဒီကပေါက်ကြီးပဲ။ခုဝင်းနဲ့ထွက်နေတဲ့ဒီကပေါက်ကြီးကိုဒွါရလို့သုံးတယ်။အဲ့ဒါနဲ့တင်စားပြီးတော့မျက်စိကိုလည်းဒွါရဆိုသုံးလိုက်တယ်သက္ခုကို။ဘာဖြစ်လို့လဲ။စိတ်စိတ်တည်းဝိညာဉ်ထွက်ရတကပေါက်ကြီးဖြစ်နေလို့မျက်စိအကြည့်နာကြီးနှာခေါင်းကြီးရှားကြီးကိုယ်ကြီးမနှုတ်ကြီးတွေကိုလည်းထွားရလို့သုံးပါတယ်နော်စိတ်စိတ်သိတော့ဝင်ထွက်နေတဲ့တကပေါက်ကြီးဖြစ်နေလို့နော်အဲ့ဒီအာရဏဒွါရအစွမ်းအဖြစ်နန္တရားတွေထင်ရှားလာမယ်ဆိုပြီးတော့ဒီလိုဖွင့်ဆိုထားပါတယ်ပြီးတော့သက္ခုဒွါရသက္ခုဒွါရဝိထိကိုရှုခြင်းနဲ့ယောဂီပုဂ္ဂိုလ်ပေါ့သက္ခုဒွါရဝိထိဆိုတာကယူပယုံကအာယုံယူပြီးဖြစ်ပေါ်နေတဲ့သက္ခုဒွါရဝိထိစိတ်စိတ်လည်းရှိယူပယံကိုပဲဆက်လက်ပြီးအာယုံယူနေတဲ့မနောဒွါရဝိထိစိတ်စိတ်တွေလည်းရှိအဲ့ဒီဝိထိတွေတဲ့ကဒီသက္ခုဒွါရဝိထိနဲ့ယူပယံကိုဆက်လက်ပြီးအာယုံယူနေတဲ့မနောဒွါရဝိထိတွေကိုရှုကြည့်နေဆိုလို့ရှိရင်အာယရဏဒွါရအလိုက်နန္တရားတွေကထင်ရှားလာတဲ့ဆိုတော့ဒီသက္ခုဒွါရဝိထိစိတ်စိတ်တွေကဘယ်ဒွါရမှမဖြစ်တယ်ဘယ်ဒွါရကိုအစွဲပြုပြီးဖြစ်တယ်ဒါကြည့်ရတယ်ဒီတော့သက္ခုဒွါရဝိထိစိတ်စိတ်တွေမှာပိစဒါရဝဇံသက္ခုဝိညာဉ်တံပရိစ္ဆေတန္တိရဏဥထောသောရာယုံဆိုပြီးတော့ဝိသိစိတ်အမျိုးစား9မျိုးရှိ။နောလေမနောဒရဝိသိစားတဲ့မနောဒရဝိသိတွေမှာတော့မနောဒရဝဇံဇော9ကျင်းတရာယုံ2ကျင်းဆိုပြီးဝိသိစိတ်အမျိုးစား3လုံးရှိတယ်။မနောဒရဝဇံဇောတရာယုံ။အဲ့ဒီအထက်မှာသက္ခုဝိညာဉ်ကလွှင်းရင်ဉာဏ်နေတဲ့စိတ်စိတ်တိတ်တည်းဒီမနောဒရကိုဆွဲပြီးတော့ဟရိယဝုဒ္ဓကိုပြီးတွဲဖြစ်ကြတယ်။သက္ခုဝိညာဉ်တစ်ခုကတော့သက္ခုအကြည်ဓာတ်သက္ခုဒွါရကိုမိတွဲပြီးဖြစ်သွားဖြစ်သွားတဲ့အခါကျတော့အာရဏဒွါရအလိုက်နန္တရားတွေထင်ရှားတယ်ဆိုတော့ဦးဇင်းတို့ရှုခွင့်မှလည်းအာရဏဒွါရအလိုက်ပဲနန္တရားတွေကိုသိပြီးပြီးရှုပြရတယ်ဒီတော့ဒီဒွါရနှစ်ခုမှာဒီဝိသိစိတ်သက္ခုဒွါရဝိသိစိတ်နဲ့မနောဒွါရယူပယုံကိုအာယုံယူနေတဲ့မနောဒွါရဝိသိစိတ်တွေကဇက်တိုက်ဖြစ်နေတာဖြစ်တော့ဒီဝိသိစိတ်တွေကိုရှုခြင်းဒွါရနှစ်ခုကိုပူတွဲသိသိဖို့လိုအပ်ပါတယ်အဲ့ဒွါရနှစ်ခုတွင်ပူတွဲသိသိရမလားဆိုတော့မဟုတ်သေးဘူးဒီဒွါရနှစ်ခုမှာဒီယူပါယုံခေါ်တဲ့အာယုံကလာပြီးရိုက်ခတ်လိုက်တဲ့အချိန်ခါကျမှဒီဝိသိစိတ်တွေကဖြစ်ဒီတော့ယူပါယုံကိုလည်းလှမ်းပြီးပူတွဲသိသိတတ်ဖို့လိုတယ်အ အဲ့ဒီတော့ရှုပ်ွက်ကိုပြောမယ်ဆိုလို့ရှိရင်တော့တရားစက်ကိုအကြည်တတ်တဲ့ဘဝင်မနောကြည်တတ်ကိုညာနဲ့ဖျောင်းဘုဒ္ဓဗီတိသိတာညာနဲ့မှဒီအကြည်တတ်ကိုပြန်လို့ထင်ပြီဆိုလို့ရှိရင်ယုတ်ကလတခုသို့မဟုတ်ယုတ်ကလအများစုမှရှိနေတဲ့ယူပယုံအယံကိုလှမ်းအာယုံယူကြည့်ဆိုယူပယုံအယံကဒီစက်ကိုအကြည်နဲ့ဘဝင်မနောကြည်မှာပြန်လို့လာပြီးရိုက်ခတ်လိုက်ရိုက်ခတ်လို့ရှိရင်အဲ့ဒီမှာပြ ပြီးဒီဘာမျိုးဆိုထက်ခက်တက်ခက်ယူပယုံကိုအယုံယူပြီးဖြစ်ပေါ်နေလိမ့်မယ်။ဗမာလူပြောရင်နော်ရှင်ရှင်မြင်းတိလက်ခံဆုံးဆန်းဆုံးဖြတ်သောတရားယုံရှင်ရှင်ဆုံးဖြတ်သောတရားယုံဆိုတဲ့ဒီဝိသိစိတ်ကလေးတွေပဲနော်။အဲ့ဒီဝိသိစိတ်ကလေးတွေဖြစ်ပေါ်နေတဲ့အခါကျတော့အဲ့ဒီမှာဟိုတနေ့ကတတ်မှတ်ပြီးတဲ့အစည်းကံအရာအသိစိတ်ကိုပြဏနာထရှုခြင်းလဲရှုရတယ်။ဖန္တကိုပြဏနာဥဒေပြီးရှုခြင်းလဲရတယ်။ဝေဒနာကိုဥဒေပြီးရှုခြင်းလဲရတယ်။အသိစိတ်ကိုပြဏနာထရှုလဲအသိစိတ်ဒီလုံးနဲ့မရှုနဲ့ရှင်ဘက်စိတ်တည်းတမ်းပြပြတွေကိုစင်အောင်ရှုရမယ်။ဝေဒနာကိုဥဒေရှုရင်လဲဝေဒနာတလုံးနဲ့မရှုနဲ့ရှင်ဘက်စိတ်တည်းတွေကိုစင်အောင်ရှုရမယ်။ဖန္တကိုဥဒေရှုရင်လဲဖန္တတလုံးနဲ့မရှုနဲ့ရှင်ဘက်စိတ်တည်းတွေကိုကိုစင်အောင်ပဲရှုရမယ်နော်။ကိုစင်အောင်ရှုရမှာဖြစ်တော့ဦးဇင်းတို့ရင်စတဲ့တော်စားမှာစိတ်တည်းက7လုံးရှိမယ်။သက္ကဝိညာဉ်မှာစိတ်စိတ်တဲ့ရှင်လုံးတံပရိဆိုင်ကြတော့လက်ခံတဲ့စိတ်မှာစိတ်စိတ်တဲ့7လုံးတန်တိရဏမှာစုံစမ်းတဲ့စိတ်စိတ်တဲ့ကြတော့ပိဋိပိုင်း7ပိဋိမပိုင်း7ဘုထောကြတော့ဆင်ញင်ဆုံးဖြတ်တဲ့ယူပယုံကိုဆင်ញင်ဆုံးဖြတ်လိုက်တဲ့အိဋ္ဌအနိဋ္ဌအစသည်ဖြင့်ဆင်ញင်ဆုံးဖြတ်တဲ့စိတ်မှာစိတ်စိတ်တဲ့7လုံးရှိဇောတိကုသိုလ်ဆောင်ဖြစ်ခဲ့ရင်34 33 32အစသည်ရှိလိမ့်မယ်တရားယုံမှာလည်းရှေ့ကဇောကကုသိုလ်ဆောင်ဖြစ်ခဲ့ရင်နောက်တရားယုံကိုလည်း34ဆိုလက်လျောညှိထွေအောင်ဖြတ်တယ်သို့မဟုတ်ဉာဏ်နဲ့တရားယုံนี่လည်းထိုက်လို့ဖြစ်ပါတယ်နော်အဲ့ဒီပုံစံအတိုင်းစိတ်စိတ်ကလေးတွေဖြစ်သွားတော့အဲ့ဒီစိတ်စိတ်ကလေးတွေကိုဒီလုံးစီညာနဲ့ခွဲခြားစိတ်ဖြာပြီးရှုတတ်ဖို့တော့လိုတယ်။ရှုတဲ့ပိုင်းမှာပရမအသိစိတ်ဒီလုံးကိုစပ်ပြီးလေ့ကျင့်ရတယ်။အသိစိတ်ကစရှုခြင်းယူပယံကိုသိနေတဲ့သင်ခြင်းနဲ့စိတ်မြင်သိတဲ့စိတ်လက်ခံဆုံးဆန်းဆုံးဖြတ်သောတရားယုံဆိုတဲ့ဒီစိတ်ကလေးတွေဒီလုံးပြီးဒီလုံးထပ်ခါတက်ခါဖြစ်နေတာမြင်အောင်ကြည့်လို့ရပြီဆိုတော့မှအသိစိတ်ဖတ်တာ2လုံးလောက်။2လုံးအကျင့်များစွာဖြစ်တာတွေ့ပြီဆိုတော့မှအသိစိတ်ဖတ်တာဝေဒနာ3လုံး။3လုံးအကျင့်များစွာဖြစ်ပြီဆိုတာတွေ့မှအသိစိတ်ဖတ်တာဝေဒနာဒိညာဆို4လုံးအကျင့်များစွာဖြစ်ပြီဆိုတော့မှဖြစ်တာကိုညာနဲ့မြင်အောင်ကြည့်နိုင်ပြီဆိုတော့မှအတိစိတ်ဖတ်တာဝေဒနာဒိညာစေဒနာဆိုပြီးတော့5လုံးအဲ့ဒီနည်းစနစ်အပြည့်တဖြည်းဖြည်းတိုးထွက်ရပါတယ်နော်အဲ့ဒီလိုတိုးရှုလိုက်ပြီးတော့မှနောက်ပိုင်းကျမှဇရားမှချထားတဲ့အတိုင်းစိတ်စိတ်ကလေးတွေကိုကုန်စင်အောင်ဆက်လက်ပြီးသိသိရပါတယ်နော်အဲ့ဒီလိုသိသိတဲ့စနစ်ကခုနကယောဂီပုဂ္ဂိုလ်ဒီပထမပိုင်းဘာလိုအပ်တယ်လဲယုတ်တရားကိုသိသိထားပြီးဖြစ်ဖို့တော့လိုနေတယ်ဒီနန္တရားလေးတွေကိုစနစ်တကျအရှုဘွားတည်းရဲ့အတွက်သို့သောဇန်နန္တရားမျိုးဖြစ်ခဲ့မယ်ဆိုရင်တော့ဇန်သမารိရဲ့စွမ်းအားကြောင့်ဇန်နန္တရားတွေကိုစပြီးသိသိလိုက်တမထယန္တိကပုဂ္ဂိုလ်များမှာတော့ရနိုင်တဲ့စွမ်းအားရှိပါတယ်ဝိပဿနာယန္တိကပုဂ္ဂိုလ်များကြတော့ယုတ်ကမထနံကမထနှစ်မျိုးရှိတဲ့အ ਨੇ ကယုတ်ကမထကနေစပြီးတော့သိသိပါဆိုပြီးတော့ဝိသုဒ္ဓိမေအထက်ကရာဒုတိယတဲ့ဆံမျက်နှာ220မှာညွှန်ကြားထားပါတယ်နော်သုဒ္ဓဝိပဒနာယာနီကောပဏ္ဏအယမေဘောဝတမထယာနီကောစသည်ဖြင့်ဒီလောကပြောခဲ့ပြီးပြီ။ဓာတ်ကြီးလေးပါးကနေစတင်စီရတယ်။အဲဒီလိုသုဒ္ဓဝိပဒနာယာနီကပုဂ္ဂိုလ်ဖြစ်ခဲ့ရင်တော့ယုတ်ကမထံကိုတင်စီပြီးမှနံကမထံကိုပြောင်းရှုပါဆိုပြီးတော့ဒီလိုတတ်မှတ်ချက်ရှိတယ်။ယုတ်ကမထံကိုမတင်စီရသေးဘဲနဲ့နံကမထံကိုပြောင်းတင်စီခဲ့မယ်ဆိုရင်ဘာဖြစ်မလဲ။အဲဒီအပိုင်းကိုဝိသုဒ္ဓိမေအထက်ကရာဒုတိယတွဲဇာမျက်နှာ229စာပေရင်681မှာအတိအကျတတိပိတ်ထားပါနော်။ဒီတိမိတ်ကျန်ကလေးကလုပ်ငန်းခွင်အတွက်အရေးအကြီးဆုံးသောစည်းကမ်းသတ်မှတ်ချက်တစ်ခုဖြစ်နေတယ်။ဘယ်လိုတိမိတ်ထားလဲ?ယတမဇာအေဝံသူမိတ္တောဒရူပပရိက္ခတိဝါတတအရူပဓမ္မတိဟာဂရေဟိပါကတာဟွန်တိတတမသူမိတ္တောဒရူပပရိက္ခိနေဝအရူပပရိက္ခယယောဂောကတာဘောနဣတရေနယတမဇာအကျင့်ကြောင့်ကအေဝံဤဆွားခဲ့ပြီသည့်အတိုင်းသူမိတ္တောဒရူပပရိက္ခတိဝါတတကောမွန်စင်ကြသောယုတ်တရားကိုသိသိပြီးတဲ့ထိုယောဂဝတ္တရာပုဂ္ဂိုလ်ရဲ့အတိညာ၌တာလျင်အရူပဓမ္မနန္တရားတို့သည်တိဟာဂရေဟိသုံးမျိုးသောခြင်းအတို့ဖြင့်ဘဂန္တာထင်ရှားလာကုန်သည်ဟွန်ဒီဖြစ်ကြလေကုန်၏တတ္တမထိုကြောင့်သူဤသောတာရူပပရိကိနေဝကောမွန်စင်ကြသောယုတ်တရားကိုသိသိပြီးတဲ့ညာဖြင့်ပိုင်ချယူပြီးတဲ့ယောဂီပုဂ္ဂိုလ်သည်တာလျင်အရူပပရိကဟာယနန္တရားကိုသိသိခြင်းကယောဂကျိုးစားအထုခြင်းကိုကတ္တဘောပြုသည့်ပြုတိုက်လှပေ၏ဣန္ဒြေနာယုတ်တရားကိုယုတ်ကမထံကိုကောင်းမွန်စင်ကြဲစွာမသိစီရသေးတဲ့ယောဂဝတ္ထရာပုဂ္ဂိုလ်သည်အာရူပပရိက္ခာယဏ္ဍရားကိုသိသိသိသိခြင်းဟောညာဖြင့်ပိုင်ချယူခြင်းဟာယောဂောကျိုးစားအထုတ်ခြင်းကိုနဂတဘောမပြုတ်သည့်မပြုတ်တိုက်လှပေ ကောင်းမွန်စင်ကြယ်စွာယုတ်တရားတွေကိုဉာဏ်ဖြင့်ပိုင်းခြားယူထားပြီးတဲ့သိသိပြီးတဲ့ယောဂီပုဂ္ဂိုလ်ရဲ့အတိညာမသာလျှင်သုံးမျိုးသောအချင်းအားဖြင့်နန္တရားတို့ထင်ရှားလာတယ်ဖန္တာကစထင်ရှားတဲ့နိဝေဒနာကစထင်ရှားတဲ့နိအတိစေဝိညာဉ်ကစထင်ရှားတဲ့နိသုံးနိနော်သုံးမျိုးသောအချင်းအားဖြင့်နန္တရားတွေကထင်ရှားလာနေတဲ့အတွက်ကြောင့်ကောင်းမွန်စင်ကြယ်စွာယုတ်တရားကိုသိသိပြီးတဲ့ယောဂီပုဂ္ တယ်ဘာဖြစ်လို့လဲသဇေဟိဧကသမိဝရူပဓမေဥပတိတေဒိသူဝရူပံဘဟယအရူပပရိခံအရဘတိကမ္မထာနာတောပရိဟယတိဤအကြောင်းကိုဆွေရသောသဇေအကဲ၍ဧကသမိဝရူပဓမေယုတ်တမျိုးသောယုတ်တရားသည်၎င်းဒီသူဝရူပဓမ္မေသို့နှမျိုးသောယုတ်တရားတို့သည်လည်းကဥပထေတ္တအသိဉာဏ်၌ကပ်၍တည်လတ်သောယောဂီပုဂ္ဂိုလ်ကတရားဘာဝနာကမ္မထံစီးပန်းလိုက်တဲ့အခါယုတ်ကလေးတစ်လုံးတော့သိပြီထင်ရှားလာပြီယုတ်ကလေးနှလုံးတော့သိပြီထင်ရှားလာပြီအဲ့ဒီလိုထင်ရှားရတဲ့အသိဉာဏ်မှဒီယုတ်တွေတစ်လုံးတော့သုံးဖို့နှလုံးတော့ကပ်ပြီးတည်လာတဲ့အခါတဲ့နော်ရူပံယုတ်တရားကိုပဟာယပယ်ထားခဲ့၍အရူပပရိက္ခန္တန်တရားသိသိချင်းကိုစေတသေအရဗတိအကရွေအထုတ်မိညာံကမ္မထာနာတောကမ္မထမပရိဟာယတိဆုံးယုတ်ပျက်စီး၍သွားတတ်၏ယုတ်ကလေးတစ်လုံးတော့သိယုံနဲ့နံကမ္မထံပြောင်းပြီးတင်းကြီးခဲ့မယ်ဆိုရင်ကမ္မထံနေဆုံးယုတ်ပျက်စီးသွားတတ်ယုတ်ကလေးနှလုံးတော့သိယုံလေးနဲ့နံကမ္မထံကိုပြောင်းတင်းကြီးခဲ့မယ်ဆိုရင်လည်းကမ္မထံနေဆုံးယုတ်ပျက်စီးသွားတတ်ယုတ်တစ်လုံးတော့သိပြီတဲ့အခါငါယုတ်ကိုသိပြီတစ်လုံးသိရင်လည်းကိစ္စပြီးတယ်ဒါကြောင့်ရှင်းဆက်ပြီးကြံနေတဲ့ရုပ်တွေသိသိချင်းဆိုတဲ့လုံငယ်ရကိုဘေးဖယ်ထားလိုက်။ထားပြီးတော့မှနန္တရားကိုကြောင်းပြီးတော့သွားသိသိတယ်။သိသိလိုက်ပြီဆိုလို့ရှိရင်တော့ကမ္မထမ်းမှဆွေရုပ်ပစ္စည်းသွားမယ်။ဒီလောက်ပြောရုံနဲ့နားလည်တဲ့ပုဂ္ဂိုလ်လည်းရှိမှာ။ဒီတဲ့ရှင်းအောင်ဦးဇင်းနဲ့ထပ်ပြောမှာ။ကိုယ်နေတာကရုပ်တရားသိနေတာကနန္တရား။သွားနေတာကရုပ်တရားသိနေတာကနန္တရား။ကိုယ်နေတာသူတို့ပြောတဲ့အတိုင်းရုပ်ပေါ်အတုံးလိုက်ခဲလိုက်ရုပ်ပါ။နော်ခဏမပြိုသေးတဲ့ယုတ်ပဲပရမမဆိုင်သေးတဲ့ယုတ်အဲ့ဒီယုတ်ကလေးကိုယ်နေတဲ့ဆိုတဲ့ဒွန်ကန်လှုပ်ရှားနေတဲ့ဝါယောဒယုတ်ကလေးတလုံးတော့သိုံနဲ့သိနေတာကနန္ဒရာဆိုပြီးနံကမထံပြောင်းရှုလိုက်ခရင်ကမထာနာတော့ပရိဟာယတိကမထာနေဆုတ်ယုတ်သွားမယ်ပြစ်စီသွားမယ်နောက်တစ်ခုထပ်ပြောဦးမယ်ပူရာအိရာကယုတ်တရားလှုပ်တာကယုတ်တရားပူရာအိရာကဒီဇောဒယုတ်တရားလှုပ်နေတာကဝါယောဒယုတ်တရားပူရဲအေးတယ်လှုပ်တယ်ယုတ်နှလုံးသိပြီနှလုံးသိပြတဲ့အခါချမ်းသာရခြင်းရတယ်ဆိုတော့နံကမထံပြောင်းသိသိယုတ်ကလေးနှလုံးတော့သိုံနဲ့နံတရားနံကမထံကိုယုတ်တရားရှုတဲ့လုပ်ငန်းရက်ကိုပယ်စွန့်ထားခဲ့ပြီးနံကမထံပြောင်းသိသိခဲ့ရင်တဲ့ဘာဖြစ်မလဲကမ္မထာနာတော့ပရိဟာယတိကမ္မထံမှာဆွေးယုံတော့မယ်ပြည့်စည်သွားမယ်ဟုတ်မို့ကိုလက်တွေ့သဘောဝတ်ဤသန့်ကြီးနော်အဲ့ဒီလိုယုတ်ကလေးတလုံးတော့သိုံနဲ့နံပြောင်းသိသိတယ်ယုတ်ကလေးနှလုံးတော့သိုံနဲ့နံပြောင်းသိသိလိုက်တဲ့အချိန်ခါမှာထိုယောဂီပုဂ္ဂိုလ်တွေနှိမ့်ပေါင်းများစွာအထောက်တဲ့ယောဂီတွေလည်းဒီထက်ပါခြင်းပါပါလိမ့်မိမိတို့ယုံ28ပါးဘယ်လောက်သိပြလားအဲ့ဒီလိုနှစ်ပေါင်းများစွာအထုတ်လိုက်လို့ယုံ28ပါးသိပြလားလို့မေးကြည့်ရယုတ်ကလတ်တည်းမြင်မလားမြင်ခဲ့ရင်လည်းယုတ်ကလတ်တည်းဓာတ်ခွဲနိုင်မလားဓာတ်ခွဲနိုင်ပြီဆိုလို့ရှိရင်လည်းဒီယုံ28ပါးသိပြလားမသိဘူးလားကိုယ့်ကိုမေးကြည့်မသိသေးဘူးဆိုရင်တော့ကမ္မထံဆွေးယုတ်တယ်ပြောမလားတိုးတက်တယ်ဆိုတော့ဒါခရင်ချာချာကြီးပါနောက်တစ်ခုကြည့်ရောသိစရတဲ့ကလေးတွေကိုဝိတိစိတ်အစဉ်တည်းစနစ်တကျမရှုတတ်သေးဘူးနာမ်ကိုပရမတ်မဆိုင်ဘူးမဆိုင်သေးတဲ့ပုဂ္ဂိုလ်ဒီကမ္မထံတိုးတက်တယ်ပြောမလားဆွေးယုတ်တယ်ပြောမလားဒီကဒီတရားလေးတလုံးယုတ်ကလေးတလုံးနှလုံးတော့သိုံနဲ့ဟိုမှာကိုယ်တုံးကလှုပ်ရှားနေတာဝါယောဒကယုတ်တရားသိနေတာကအနန္တရားဒီလောက်ပဲသူကထိုင်ရှုတော့သူကဒီလောက်ပဲသိတော့မှာပေါ့သူရှုတာကဒီလောက်ပဲရှုတာအဲ့လောက်သိနေတဲ့ပုဂ္ဂိုလ်ဒီကျောင်းကျောဆယ်ပြိဿသမုပ္ပါဒ်ပေါ့အတိတ်ကမရှုကောင်းဘူးဆိုတဲ့ပုံသင်မူသင်ကိုသူကလက်ခံထားတော့ကျောင်းကျောဆယ်ပြိဿသမုပ္ပါဒ်လည်းသိုံမလားမသိဘူးယုံနံလည်းပရမဆိုင်အောင်မသိတဲ့အတွက်ဒုက္ခသစ္စာလည်းမသိ။ကျောင်းကျုပ်ဆက်ပရိစ္ဆာသမုပ္ပါဒ်လည်းအတိတ်ကမရှုကောင်းဘူးဆိုတဲ့မူကိုလက်ကင်ထားတဲ့အတွက်မသိ။သမုဒယသစ္စာလည်းမသိ။ဒုက္ခသစ္စာသမုဒယသစ္စာမှမသိသေးတဲ့ပုဂ္ဂိုလ်ဟာဘယ်လိုလုပ်ပြီးတော့ဒီဏိရောဓသစ္စာနဲ့မဂ္ဂသစ္စာကိုသွားပြီးဆိုင်ခိုင်းလဲ။မဆိုင်နိုင်ဘူးဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဒီကမ္မထံဆွေးယုတ်တယ်ပြောမလားတိုးတက်တယ်ပြောမလား။အဲ့ဒါကိုဒီလိုဖြစ်ဟုတ်တယ်မလား။တမမပေးတဲ့ဒီကံကိုမလိုက်နိုင်ကြတာ။မိမိတို့ကြည့်လိုက်တော့သုဒ္ဓဝိပဒနာယန္တိကပုဂ္ဂိုလ်လိုအမိခံတယ်သောတာဝိပဒနာယန္တိကပုဂ္ဂိုလ်လိုအမိခံပြီးတော့ယုတ်ကိုပိုင်အောင်မသိသိတတ်သေးပဲနဲ့နန်းကိုပြောင်းပြီးသိသိကြကမ္မထာနေကသူကဘာဖြစ်လဲထုတ်ယုတ်သွားမယ်ပြည့်စည်သွားမယ်ဆိုပြီးတော့အထက်ကရာဆရာတော်ကတတိပေးတယ်ဘာဥပမာလေးနဲ့တတိပေးလဲဆိုတော့သူကပထဝီကတိနာဘာဝနာယဟုဒပက္ခာရပပတိယကာဝီဝိယပထဝီကတိနာနေဒီတာပိုင်းနဲ့ဖွင့်ဆိုထားခဲ့တဲ့ တောင်းမှကျက်စားနေတဲ့နွားမိုက်မှနဲ့နွားမိုက်မှပြည့်စည်တယ်လို့ပြည့်စည်ပါတယ်သွားလိုက်သွားလိုက်မယ်ဒီဥပမာလေးကတော့ဦးဇင်းတို့ဟောအင်္ဂုတ္တပါဠိတော်မှာမြတ်စွာဘုရားပပရိယဂါဝီသုတ်တံဆိုပြီးသုတ်တံနာမည်လေးနဲ့ဟောထားပါတယ်နံပိုင်းအတွက်ဟောထားတာပဲသုတ်တံဇန်နဲ့အတွက်ဟောထားတာဟာလေဒီမှာဘုံဇန်သူယူပါဆိုပြီးအထက်ကရာဆရာတော်ကပုံဆောင်ပြီးတော့ဖွင့်ဆိုနေခြင်းဖြစ်တယ်ပထမဇံကဝတိမောငါတ္တမနိုင်နေပဲနဲ့ဒုတိယဇံမကုပါနဲ့ဒုတိယဇံမဝတိဘောငါတ္တမနိုင်နေပဲနဲ့တတိယဇံမကုနဲ့တတိယဇံမဝတိဘောငါတ္တမနိုင်နေပဲနဲ့သုတ္တဇံမကုနဲ့စသည်ဖြင့်ဆရာဟောဆိုင်ကုခရင်အဲ့ဒီတောင်းမကျက်စနေတဲ့နွားမိုင်မှလည်းပြည့်စုံသွားမယ်နွားမိုင်မှမလိမ့်မတဲ့နွားမိုင်မှမကြီးကြတဲ့မြေရှိတဲ့တောင်းမသူကသွားပြီးကျက်စတယ်ဒီနေ့တောင်ထိတ်ကိုသူကရောက်သွားတော့တောင်ထိတ်ကနေလှမ်းပြီးတဏှာကြည့်လိုက်တော့စိမ့်လန်းစိုးပြင်းနေတဲ့ရေကန်းကြီးနဲ့စိမ့်လန်းစိုးပြင်းနေတဲ့ရေကန်းပောင်းကျမကြီးတဲ့မြေတရတေးကိုသွားတွေ့တွေ့လိုက်တဲ့သူကဘယ်လိုဆုံးဖြတ်ချက်ချလဲဒီရေကန်ပေါင်းခြင်းမှာရှိနေတဲ့စိမ့်လန်းစိုးပြေတဲ့မြတ်တရနေကိုငါဝအောင်စပ်ပြီးတော့ဒီရေကန်ထဲမှာရှိတဲ့ကျင်းလင်းအင်းမြတဲ့စိမ့်လန်းစိုးပြေနေတဲ့ရေတွေကိုငါဝအောင်တော့မယ်ဆိုတဲ့ဥတည်ချက်ဖြင့်ဆုံးဖြတ်ချက်ချပြီးတောင်းပေါင်းကဆင်းဆင်းလိုက်တဲ့အချိန်ကမှပရမအခြေအနေချောင်းကိုနင်းငွင်ကောင်းကောင်းမှမနစ်မိပဲနဲ့ဒုတိယအခြေအနေချောင်းကိုမြှောက်လိုက်တယ်မြှောက်လိုက်တဲ့တောင်းပေါင်းကလည်းမကြီးညာမြေမကြီးညာတဲ့ဒေသမှာဒီလိုပရမအခြေအနေချောင်းကိုနင်းငင်ကောင်းကောင်းမှမနှင်းပဲနဲ့ဒုတိယအခြေအနေချောင်းသွားမြှောက်လိုက်တော့ဘာဖြစ်လဲတောင်မောကနေကပြန်ကြတာကပြန်ကြလိုက်တဲ့အချိန်ခါကျတော့မိမိမျောလင့်တောင့်တထားတဲ့စိလံဆိုးပြေတဲ့မြက်တရတီလဲဆက်ရသေးလားမဆက်ရဘူးစိလံဆိုးပြေနေတဲ့ရင်းတွေလဲတောက်ရသေးလားမတောက်ရတော့အဲ့ဒီပုံစံအတိုင်းပဲပထမဇံမဝတိဘောငါတော့မနှင်းနေနေပဲနဲ့ဒုတိယဇံကိုရင်အဲ့ဒီနွားမိတ်မှပျက်စီးတယ်လို့ဇာနေဆုတ်ရုပ်ပြီးပျက်စီးသွားလိမ့်မယ်အဲ့ဒီပုံစံလိုပဲခုဒီအပိုင်းမှလဲယုတ်ကမတံကိုမပိုင်သေးပဲနဲ့ယုတ်နဲ့တဲ့ချဘကိုညံဖြင့်ပိုင်းပိုင်းခြားခြားကောင်းမွန်စင်ကြကြမသိသိသိတတ်သေးပဲနဲ့နံကမထံပြောင်းရှုခဲ့ရင်တော့အဲ့ဒီနွားမိတ်မှပျက်စီးတယ်လို့ပျက်စီးသွားမယ်ကမထံကြီးဆုတ်ရုပ်ပျက်စီးသွားမယ်ဆိုပြီးတော့တတိပေးထားပါနော်ဒီတော့နှစ်ပေါင်းများစွာအထောက်လို့မိမိ